Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ဝါရှင်တန်ရိုဒီယိုအမေရိကန်တန်ကန်နေ၂၀၂၀အောက်တိုဘာလ9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်
အာဖရိကတိုင်းမှာကိုရိုနာဗိုင်းရပ်ကတိုက်ခိုက်ရေးအတွက်ပြင်းထန်တဲ့အရေးအဝယ်ဆောင်ရွက်ဖို့လိုနေပြီလို့အေယူအာဖရိကသမဂ္ဂကပြောကြားလိုက်ပါတယ်။အခုခါမှာအာဖရိကတလွှားဒီယောဂါကူးစက်ခံရသူကသက်တမ်းကျော်နေပါပြီ။ဒါပေမဲ့အာဖရိကတိုက်ကနိုင်ငံတချို့မှာဒီယောဂါကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေမလုပ်ရတဲ့အတွက်ကူးစက်သူအရေအတွက်ဟာဒီတဲ့ပိုးပြီးများနိုင်တယ်လို့WHOကမ္ဘာ
အမေရိကန်နိုင်ငံမှာတော့၅တန်းနီးပါးရှိနေတာကြောင့်ကမ္ဘာကူးစက်မှုစုစုပေါင်းရဲ့၄ပုံတစ်ပုံတော့ဖြစ်နေတာပါအမေရိကန်နိုင်ငံမှာဒီရောဂါဖြစ်ပွားမှုကိုကလေးငယ်တွေမှာပါတွေ့လာရပြီးလူငယ်တွေ Hispanic တွေနဲ့ထောင်နေတိုင်းသားကလေးငယ်တွေမှာကူးစက်မှုနဲ့သေဆုံးမှုနှုန်းကပိုများတယ်လို့ CDC American ကူးစက်ရောဂါဆိုင်ရာဗဟိုဌာနကအစိုးရကစာထုတ်ပြန်ပါတယ်အကူးစက်ခံသူ 1.3 တန်းကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့တရက်အတွင်းသေဆုံးသူက1000နီးပါးရှိခဲ့တာပါအမေရိကန်နဲ့ဘရာဇီးလ်ပြင်အိန္ဒိယနိုင်ငံမှာဒီရောဂါကူးစက်မှုအများဆုံးပါဘရာဇီးလ်နိုင်ငံမှာစနေနေ့အထိကူးစက်ခံသူစုစုပေါင်း3000နီးပါးရှိနေပါတယ်ဗြိတိန်နိုင်ငံမှာတော့စနေနေ့ကစပြီးအဆောက်အဦတော်တော်များများအတွက်အဆောက်အဦထဲမှာပါနှာခေါင်းဆီးမတက်မနေရညွှန်ကြားချက်ကိုစတင်ပါတယ်အမေရိကန်ပြည်ထောင်စုကကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်မားနေတဲ့လေးလတာကာလအတွင်းဒီရောဂါနဲ့ဆက်ဆက်တဲ့ရှားပါတဲ့ကိုရင်းအင်္ဂါတွေရောင်ရမ်းတဲ့ရောဂါဖြစ်လို့ဆင်းရုံတင်ခဲ့ရတဲ့ကလေးငယ်ပေါင်းက600နီးပါးရှိတယ်လို့ CDC ကူးစက်ရောဂါဆိုင်ရာဗဟိုဌာနကတောက်ချန်နေထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကိုရင်းအင်္ဂါရောင်ရောဂါတဲ့ဖြစ်ပွားမှုကတိတ်ကိုရှားပါးတယ်နဲ့အဖျားရှိပြီးနှလုံးကြောက်ကအုံနောက်ဆိုင်ကိုရင်းအင်္ဂါတွေရောင်လာတတ်တယ်လို့အစိတ်တဲ့လက္ခဏာတွေကာဝါဆာကီခေါ်သွေးကြောရောင်လက္ခဏာမျိုးတွေနဲ့အတူပြင်းပြင်းထန်ထန်ခံစားရလေရှိပါတယ်။ဒီရောဂါကိုခလင်းငယ်တွေနဲ့ဆေးကြောတက်တွေမှာCOVID-19 ရောဂါဖြစ်ပွားပြီးတရင်နှစ်ပတ်ကနေ၄ပတ်လောက်ကြာမှဖြစ်ပွားတာတွေ့ရပါတယ်။ဒီရောဂါနဲ့ပတ်သက်ပြီးလမ်းညွှန်ချက်တွေကို CDC ကမေလာထဲမှာထုတ်ပြန်ခဲ့ပြီးဒီရောဂါဖြစ်ပွားသံသယရှိလူနာတွေကိုဒေသရင်းနဲ့ပြည်နယ်ချင်းမှထံလာတဲ့တရင်ပုံပုံညွှန်ကြားခဲ့တဲ့နောက် March 3ကနေ July လလည်းအတွင်းဒီရောဂါဖြစ်ပွားသူက980ရှိတာတွေ့ခဲ့ရပါတယ်။ American အနောက်မြောက်ပိုင်း Oregon ပြည်နယ်Portland မြို့မှာဒီသတင်းသက်ပြင်းအကြမ်းဖက်မှုရှိလာတဲ့ဆန္ဒပြမှုတွေနဲ့မတိမငြိမ်ပိုဖြစ်လာနေပြီးနောက်ထပ်ဆန္ဒပြမှုတွေလည်းထပ်တွေ့ရအောင်မယ်လို့ခန့်မှန်းထားကြပါတယ်။ Minnesota ပြည်နယ် Minneapolis မြို့မှာလူမဲမျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရခြင်းအစပြီးအဲ့ဒီမြို့မှာညစဉ်လိုလိုဆန္ဒပြနေတာအခုဆိုရပ်ပေါင်း80ရှိနေပါပြီ။တောက်ကြန်နေညာကတော့ Penumbra Kelly အဆောက်အဦမှာစုဝေးတာဟာတရားမှွန်ကြောင်း Portland ရဲကခြေညာပြီးအဲ့ဒီမှာရှိနေသူအားလုံးထွက်သွားဖို့အမိန့်ပေးခဲ့ပါတယ်။ဆန္ဒပြသူတွေဟာစနေနေ့မနက်ပိုင်းရဲတွေလာမောင်းမထုတ်ခင်နားရီတော်ကြားဒီဆောက်ဦးမှာရှိနေကြတာဖြစ်ပြီးအများအပြားဖမ်းခံခဲ့ရပါတယ်။ဆန္ဒပြသူတွေကရဲတွေကိုကြောက်ခဲတွေ၊ကြက်ဦးတွေ၊ဗျောက်ဦးတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ Portland မြို့နယ်ကနေ6မိုင်လောက်အကွာကအဲ့ဒီလူနေရပ်ကွက်မှာခြေစပင်းနေညာကစပြီးတောက်ကြန်နေမှနဲ့ဒီရုံရင်းဆန်ခတ်ဖြစ်ခဲ့တာပါ။ Portland မြို့ကဖေဗရူတရားရုံးမပြည့်စုံအောင်ကာကွယ်ဖို့သမရထရမ်အစိုးရကဟိုဆိုအရင်ရေဆီလူတက်ကိုမချိနဲ့တဲ့လူလူကဇူလိုင်လတုန်းကတရင်နှစ်ပတ်လောက်ညစဉ်လိုလိုထောင်နဲ့ချီးပြီးဆန္ဒပြခဲ့ကြတာပါလက်ပနနိုင်ငံဘေရုတ်မြို့မှာလူများပြားသေဆုံးသွားပြီးအပျက်စီးတော်များခဲ့တဲ့အင်ကန်နီပောက်ကွဲမှုအတွက်အစိုးရကင်တွယ်ဆောင်ရွက်ပုံကိုမချိနဲ့လို့စုဝေးလာတဲ့ဆန္ဒပြသူထောင်ပေါင်းများစွာကိုစနေနေ့ကရဲတွေကမျက်ရည်ယိုဘုံနဲ့ပိတ်ခတ်ခဲ့ပါတယ်အစီအစဉ်နဲ့ပြုလုပ်တဲ့ဆန္ဒပြပွဲအစပိုင်းမှာပဲလူတစုကလက်တော်ဝင်ပေါက်ကိုပိတ်ထားတဲ့အတားအဆီးတွေကြော်ဖြတ်ဖို့ကြိုးစားရင်းရဲတွေကိုကြောက်တုံးတွေနဲ့စတင်ပစ်ပေါက်ခဲ့တာဖြစ်ပြီးရဲတွေကလည်းဆန္ဒပြသူတွေကိုမျက်ရည်ယိုဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။ဆန္ဒပြသူတွေကနိုင်ငံရေးဝန်ကြီးဌာနအဆောက်အဦကိုဝင်ရောက်စီးနင်းခဲ့ကြပါတယ်။ဒါအပြင်လက်တော်အဆောက်အဦကိုသွားတဲ့လမ်းပေါ်ကပိတ်ထားတဲ့အတားအဆီးတွေအတွက်အထောက်ကူရအောင်အားဖြည့်ထားတဲ့ထရက်ကားတစ်စီးကိုလည်းမီးတင်ရှို့ခဲ့ကြတာပါ။ဆန္ဒပြသူတရားစင်ကျော်လောက်ဆင်းရုံပို့ခဲ့ရပြီးတချို့ကလည်းအချင်းဖြစ်တဲ့နေရာမှာပဲကုသပေးခဲ့ရတယ်လို့လက်ပြန်ချက်ချင်းဤဖွဲ့ကပြောပါတယ်။အင်္ဂါနေ့ပောက်ကွဲမှုကလည်းလူပေါင်း158ဦးတေဆုံးပြီး6000ကျော်ဒဏ်ရာရခဲ့တာပါ။
ိတ်ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ဘိုင်းဒိုမီတာ40 kHz 8.3 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ခင်ဗီဒီယိုရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်2020ပြည့်နှစ်ဆယ်ရန်းဆာမွေအောင်စင်းတွေကိုဩဂုတ်လ9ရက်တနင်္ဂနွေနေ့မနေ့အာယုံတက်ချိန်ကစပြီးထုတ်ပြန်လိုက်ပြီဖြစ်ပါတယ်။ဒီလိုထုတ်ပြန်လိုက်တဲ့ဆိုပေမဲ့အရင်နှစ်တွေလိုစာသစ်ဌာနနဲ့အထက်တန်းကျောင်းတွေမှာအောင်စင်းစာရွက်ကိုကပ်ပေးတာမျိုးမဟုတ်ပဲပညာရေးဝန်ကြီးဌာနရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.moe.gov.mm နဲ့ www.myanmarexam.org တို့မှာဒီနေ့နဲ့တိုင်းလိုက်အောင်စင်းတွေကိုဝင်ရောက်ရှာဖွေကြည့်ရှုနိုင်တယ်လို့ပညာရေးဝန်ကြီးဌာနထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်တားဆီးရေးဦးစားပေးလှုပ်ဆောင်နေရခြင်းဖြစ်တာကြောင့်အခုလိုအွန်လိုင်းကနေထုတ်ပြန်ရတာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါတယ်။ Internet website ကနေကြည့်ရှုဖို့မလွယ်ကူသူတွေအတွက်တော့မြန်မာအတန်ရေဒီယိုအစီအစဉ်ကရော Skynet Education Channel တွေကပါအောင်စင်းကိုတနင်္ဂနွေဒီကနေ့ကစလို့ကြေညာသွားမှာဖြစ်ပါတယ်။ဒါမဲ့သက်ဆိုင်ရာစာသစ်ဌာနတွေကိုပြဖို့ထုတ်ပြန်တာတဲ့အောင်စင်းတွေကိုလူကိုယ်တိုင်လာကြည့်လို့ရတဲ့ဆိုရင်တော့သက်ဆိုင်ရာကျောင်းအုပ်ကြီးနဲ့တာဝန်ကျဆရာဆရာမတွေစီမှာကျန်းမာရေးဝန်ကြီးဌာနရဲ့ကိုဗစ်ကာကွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာပြီးတနင်္လာနေ့ကစလို့မနေ့9နာရီကနေညနေ4နာရီအတွင်းလာရောက်ကြည့်ရှုနိုင်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူနှစ်ဦးကိုတညတာဖမ်းဆီးခဲ့တာကိုမကျေနပ်တဲ့အတွက်လူတစ်ထောင်လောက်စနေနေ့ကစူဝေးဆန္ဒပြခဲ့ကြပါတယ်။အသက်35နှစ်အရွယ်လူအခွင့်ရေးရှင်နေအန်နွန်နမ်ဖာနဲ့အသက်23နှစ်အရွယ်ကျောင်းသားဖန်ဦးပေါင်ဂျန်နုတ်တို့ကိုစူပူအောင်လှုပ်ဆောင်မှုနဲ့ရောကာယောဂါကာလလူမစုရအရေးပေါ်အမိန့်ကိုချိုးဖောက်မှုအတွက်ပါဆူဆွဲပြီးတောက်ကြနေတုန်းကဖမ်းဆီးခဲ့တာပါ။နောက်ထပ်လှုပ်ရှားမှုတွေမလုပ်ဖို့သူတို့ကိုအာမခံနဲ့စနေနေ့မှပြန်လှုပ်ပေးခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကိုတော့ဆိုင်းငံ့ထားပါတယ်။ရုံးတော်ရဲ့ဆုံးဖြတ်ချက်အရသူတို့နှစ်ဦးကိုနောက်ထပ်ဒီလိုပြစ်မှုမကျူးလွန်မှုတားမြစ်ပေမဲ့သူတို့အနေနဲ့တရားဝင်ဆန္ဒပြပွဲတွေမှာပါဝင်ခွင့်ရှိကြောင်းအနွန်းရဲ့ရှေ့နေကပြောပါရယ်ပြီးခဲ့တဲ့တနင်္လာနေ့ကဆန္ဒပြပွဲတွေမှာအနွန်းကစီမင်းခံဘီယင်စနစ်ကိုပြုပြင်ပြောင်းလဲရေးအပြင်းထန်တောင်းဆိုခဲ့ပါရယ်ဒီအတွက်တော့သူ့ကိုတရားရုံးကဆွဲချက်မတင်ခဲ့ပါဘူးသူတို့နှစ်ဦးစလုံးကဒီမိုကရေစီရေလှုပ်ရှားမှုတွေကိုအခြေခံဥပဒေနဲ့အညီလှုပ်သွားမယ်လို့ပြောဆိုထားပါရယ်ခင်ဗျာအမေရိကန်ရဲ့အရေးယူတန်ခါပေးဆုံးမှုကြောင့် Huawei ဆက်သွယ်ရေးနည်းပညာကုမ္ပဏီကထုတ်လုပ်နေတဲ့နောက်ဆုံးမော်စမတ်ဖုန်းတွေမှာထည့်သုံးတဲ့ computer chip အပြားထုတ်လုပ်မှုကိုလာမယ့်စက်တင်ဘာလရဲ့ကြာရင်ရဆိုင်ရတော့မှာဖြစ်တယ်လို့ Huawei ကပြောပါတယ် chip အပြားထုတ်လုပ်မှုကိုအဲ့လိုရဆိုင်ရမှာဖြစ်တဲ့အတွက် Huawei အတွက်ကြီးမားတဲ့ဆုံးရှုံးမှုလို့ဆိုပါတယ် Huawei ကြောင့် Cyber Internet လုံခြုံရေးအနေရရှိလာနိုင်ကြောင်းအမေရိကန်ကပြောဆိုနေတာကြောင့်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုကပထဝီနိုင်ငံရေးအရေးပါတဲ့ပြဿနာဖြစ်လာပါတယ်။အမေရိကန်ရဲ့တန်ခါပေးဆုံးမှုကြောင့် Huawei ကုမ္ပဏီကထုတ်တဲ့ Kirin 9000 chip အပြားတွေထုတ်လုပ်တာကိုစက်တင်ဘာ15ရက်နေ့ကစပြီးရပ်ဆိုင်ရတော့မှာဖြစ်ကြောင်း Huawei ရဲ့ CEO Yu Chandong ကတောက်ကြနေမှာပြောသွားတာပါ။ Huawei ကုမ္ပဏီအတွက်အမေရိကန်ကထုတ်လုပ်ပေးနေတဲ့ smartphone ပစ္စည်းအစိတ်ပိုင်းထုတ်လုပ်မှု Google တိတ်တဲ့ချက်နဲ့အခြား smartphone ဝန်ဆောင်မှုတွေကိုအမေရိကန်ကပြီးခဲ့တဲ့နှစ်ကလေးကပိတ်ဖင်ထားတာဖြစ်ပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံမှာဒီနှစ်မုတ်တုံမိုးကာလဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအရှည်အကြာဆုံးဖြစ်ပါတယ်46ရက်ကြာမိုးသည်းထန်ခဲ့တဲ့အတွက်ရေကြီးမြေပြိုတာတွေနဲ့အတူအနည်းဆုံးလူ26ဦးသေဆုံးခဲ့ရပြီးစနေနေ့ကဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ပါတယ်စနေနေ့ညနေပိုင်းမှာလူ9000နီးပါးကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားပြည်ထောင်စုနဲ့လုံခြုံရေးဌာနစီးရင်နေရသိရပါတယ်အခုချိန်ထိလူ10ကနန်းပျောက်ဆုံးနေဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံတောင်များအစွန်စုံချင်းမြေကြီးကြီးပြီးစနေနေ့ကပေ300ကျော်မြင့်နဲ့ရေကာရာကျိုးပေါက်ခဲ့တာကြောင့်အနီးတစ်ဝိုက်ဒေသကိုရေလွှမ်းမိုးသွားခဲ့တယ်လို့ဂျေအိုလာခိုင်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီမြေကမ်းနှစ်ဘေးမှာနေတဲ့လူ900အပါဝင်အဲ့ဒီဒေသကြီးတစ်ခုလုံးကလူ1900လောက်ဟာဘေးကင်းရကိုပြောင်းရွှေ့သွားတာပါ။နိုင်ငံရဲ့တစ်တောဌာနကလည်းမြေပြိုမဲ့အန္တရာယ်ရှိကြောင်းသတိပေးချက်ထုတ်ပြန်လာပြီးဒီစနေတနင်္ဂနွေနေ့ရက်မှာ 3 ပေးချက်အဆင့်ကိုအမြင့်ဆုံးထုတ်ပြန်ထားပါတယ်။ဂျေအိုလာခိုင်ကတောင်လီနဘေးမှာရှိတဲ့ရွာတရွာမှာတောက်ကြနေကမြေပြိုကျမှုအတွင်းအိမ်ငါးလုံးနှိမ့်မြုပ်သွားရပါတယ်ခင်ဗျာ
။
တင်းငွေနေမနက်ခင် VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့စိတ်ဝင်စားဖွယ်ရာသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။အခုဆက်လက်ပြီးလာမယ့်အမေရိကန်ရွေးကောက်ပွဲမှာဘယ်သူအနိုင်ရဖွယ်ရှိသလဲဆိုတာကိုကြည့်ကြအောင်ပါခင်ဗျာ။ကျွန်တော်ကြော်စမ်းသွားပါလာမယ့်နိုဝင်ဘာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအကြိုလူလူသဘောထားစစ်တမ်းတွေအရဆိုရင်ဒီမိုကရက်သမ္မတလောင်းဖြစ်လာနိုင်တဲ့ဂျိုးဘိုင်ဒန်ဟာလက်ရှိသမ္မတဒေါ်နယ်ထရန့်ရဲ့ဆီကပြင်းနေပါတယ်။ဒီစစ်တမ်းတွေဟာသမ္မတလောင်းတယောက်ကိုအချိန်ကာလတစ်ခုမှာဘလောက်လူကြိုက်များတယ်ဆိုတာကိုပြသနိုင်ပေမဲ့ရွေးကောက်ပွဲရဲ့ရလဒ်ကိုတော့အမြဲတမ်းခံမနိုင်တာမဟုတ်ပါဘူး။အင်ဂျီရောဆန်ယာဗီရီသတင်းထောက်ပါစီဝီဒါကုစဝါရာကကျွန့်ကျင်သူနှစ်ဦးကိုမေးမြန်းပြီးပေးပို့ထားတဲ့သတင်းမှဖြစ်ပါတယ်။သောရာစစ်တမ်းတွေမှာမှနိုင်တယ်ဆိုတာ2016တုန်းကတွေ့ခဲ့ရပါပြီ။ဒါမဲ့ရွေးကောက်ပွဲမှာတော့ဘယ်လိုဖြစ်လာမလဲ။ရွေးကောက်ပွဲရလာခမန်းရမှာအစင်းလာကောင်းတဲ့ကျွမ်းကျင်သူနှစ်ဦးကတော့ပမခလစ်မန်နဲ့ပမခနော်ပေါ့တို့ဖြစ်ကြပါတယ
်။ Alan J. Lichtman, Distinguished Professor of History.
ကျွန်တော်ကတော့ American တက္ကသိုလ်စပိုင်းပမခ Alan J. Lichtman ပါ။1984အစပြီးရွေးကောက်ပွဲပေါင်း9ခုစလုံးရဲ့ရလာဒီကိုအောင်းအောင်းခမန်းနိုင်ခဲ့ပါတယ်လို့Zoom ကဆင်ပြောသွားတာဖြစ်ပါတယ
်။ I'm Helen Norpaus, Professor of Political Science at Stony Brook University.
ကျွန်တော်ကတော့ Stony Brook တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက Helen Norpaus ဖြစ်ပါတယ်။1982ကစပြီးပြုလုပ်ခဲ့တဲ့ရွေးကောက်ပွဲပေါင်း28ခုအနက်25ခုရဲ့ရလဒ်ဟာအခုကျွန်တော်ထည့်သွင်းထားတဲ့လေးလာနီးနဲ့ကိုက်ညီနေပါတယ
်။ကောင်းပါပြီ။သူတို့ခမန်းတဲ့စနစ်တကိုကျွန်တော်ကြည့်ရအောင်ပါ။ Lichtman ကတော့စီးပွားရေးနိုင်ငံခြားရေးဝါဒပါတီတွင်းညွှန်ရေးသမဏလောင်းရဲ့နိုင်ငံရေးအစီအစဉ်ဆားတဲ့မိကွန်းစစ်သုံးခုကိုမှတ်မှန်ရွေးပြီးတွေ့ပါတယ်။ဒီစစ်သုံးချက်အနက်တစ်ချက်မှားတိုင်းလက်ရှိသမဏအတွက်တမတ်ရပြီးတစ်ချက်မှားရင်တော့စိန်ခေါ်သူကိုတမတ်ပေးရမည်ဖြစ်ပါတယ်
။ And if six or more keys are out against the White House.
ဒီစစ်သုံးချက်မှာ6ချက်ကအနာရပါတီကိုဆန့်ကျင်ဘက်ပြနေရင်သူတို့ရှုံ့မယ်လို့ခန့်မှန်းပါတယ်။လို့ Lichtman ပြောသွားတာဖြစ်ပါတယ်။ No project ပနမပုံစံထုတ်ယူနည်းဆိုတာကတော့2017ကစပြီးအစောပိုင်းပနမရွေးကောက်ပွဲဒါမှမဟုတ်နိုဝင်ဘာရွေးကောက်ပွဲအတွက်ပြည်내အဆင့်ဘယ်သူအနိုင်ရရဲဆိုတာကိုအခြေခံပြီးစဉ်းစားပြုစုရနေဖြစ်ပါတယ
် I have another predictor which I call sort of the swing of the pendulum
ချိန်ဒီရွေးပြောင်းသဘောမျိုးဖြစ်တတ်တာကိုလည်းကျွန်တော်ထည့်သွင်းခံမှန်းပါတယ်နှစ်ပေါင်း200နီးပါးဒီလိုဖြစ်ခဲ့ပြီးခံမှန်းရမှာအသုံးတက်ပါတယ
်ကဲအခုသူရဲ့ခံမှန်းချက်ကဘယ်လိုလဲကြည့်ရအောင်ပါ
Donald Trump has a 91%
chance. အခု2020မှာ Donald Trump 91% ရှိနေပါလေ.
Donald Trump will lose.
ကျွန်တော်တော့2020မှာ Donald Trump ဆုံးမယ်လို့ခန့်မှန်းပါတယ်. Lichtman ဟာကာယောဂါနဲ့လူမှုရေးမငြိမ်သက်မှုတွေဖြစ်လာပြီးတဲ့နောက်သူရဲ့ခန့်မှန်းချက်ကိုပြောင်းလဲလိုက်ကြပါ. 2019 နောက်ပိုင်းအထိသူက Donald Trump နိုင်မယ်လို့ခန့်မှန်းနေခဲ့တာပါ. ဒါပေမဲ့အခုတော့သူကဒီလိုပြောလာပါတယ
်. So in just a matter of a few months,Donald Trump and the
Republicans. That means that Donald Trump and Republicans who are looking at the amount of labor pressure in the U.S. are going to be able to come to the U.S. So, they are going to be able to come to the U.S. and they are going to be able to come to the U.S. နောက်ပတ်ကတော့ကယောဂါရောကံွယ်ဆန္ဒပြပွဲတွေပါရွေးကောက်ပွဲရလဒ်တွေကိုမထိခိုက်စေနိုင်ဘူးလို့ဆိုပါတယ
် My forecast that I make is unconditional and final.
ကျွန်တော်ကမှန်ချက်ကတော့အကျွင်းမဲ့နဲ့နောက်ဆုံးမှာပဲကြောက်တုံးမှာရည်ထိုးထားတာလားကွေးလို့ကောက်လို့မရနိုင်ပါဘူးဒါမဲ့နောက်ဆုံးမှာတော့ကြောက်တုံးကွဲကောင်းကွဲသွားနိုင်ပါတယ်ကျွန်တော်ကမှန်ချက်မှားသွားနိုင်တဲ့အလားအလာ900ကိုင်းနှုန်းလောက်ပဲရှိနေပါတယ
်ပညာရှင်မြောက်စလုံးကသူတို့ကမှန်ချက်ကိုအခိုင်အမာပြောနေကြပြီပဲဒီမိုကရက်တူဦးလည်းဖြစ်တဲ့ Lichtman ကတော့သူတို့ဘာမှမတတ်နိုင်တဲ့အချက်တစ်ချက်ရှိတယ်လို့လည်းဆိုပါတယ်အဲ့ဒါကြီးကတော့ရွေးကောက်ပွဲမှာပြည်ပစွဲဖက်မှုနဲ့Republican ကိုထောက်ခံမဲ့ Messenger စီမျိုးကိုဟန်တာနိုင်ကြီးရှိနေခြင်းပဲဖြစ်တယ်လို့ဆိုပါတယ်
။ The Republican base is old white guys like me.
Republican တွေအထောက်ရတာကအဆက်အရွယ်ကြီးရင်းတဲ့လူမျိုးဖြစ်ပါတယ်။ဒီလိုအဆက်ကြီးပိုင်း Republican တွေကနောက်ထပ်ဥယျာဉ်တူးမလာနိုင်တော့ပေမဲ့သူတို့လုံနိုင်တာကတော့ Democrat ကိုအားပေးမဲ့လူမျိုးစုတွေလူငယ်တွေရဲ့ Messenger တွေကိုဟန်တာကန့်တတ်နိုင်ပါတယ်။ဒါကျွန်တော်ဆိုရင်မူပါလို့ပြောသွားတာဖြစ်ပါတယ်။တကယ်တော့ဒါဟာ Lichtman ရောနော်ပတ်ဘာဟောဂင်းထုတ်နေကြတာပါ
။ Living in an age of cancel culture, woke
အခုအချိန်တွေမှာလူတချို့ဟာ Donald Trump ကိုစိတ်ထဲကထောက်ခံနေသည့်တိုင်အောင်လူရှိသူရှိမှဒါကိုထုတ်မပြောသင့်ဘူးလို့ယူဆနေတာလည်းရှိပါတယ
်။ Donald Trump because it doesn't sound right, doesn't sit right with a lot of people.
ဒီပညာရှင်နှစ်ယောက်ရဲ့သုံးသပ်ချက်မှာဘယ်ဟာမှန်လဲဆိုတာကတော့ရွေးကောက်ပွဲရလကပဲပြသလိမ့်မယ်ဖြစ်ကြောင်းပါခင်ဗျာ။
တောင်အာဖရိကနိုင်ငံမှာရွှေရင်းတွေကနေထွက်လာတဲ့အစိတ်အောက်ဖြစ်စီတဲ့စွန့်ပစ်ပစ္စည်းတွေကိုဖယ်ရှားဖို့သဘောပတ်ဝန်းကျင်ရေလှူရှားသူတွေကအစိုးရနဲ့တပ်ထွေကုမ္ပဏီတွေကိုတရားစွဲလိုက်ပါတယ်။ဒါပြင်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကြောင့်နေမကောင်းဖြစ်တဲ့သူတွေကိုလည်းရောကြီးပြဖို့တောင်းဆိုလိုက်ပါတယ်။ဒီစွန့်ပစ်ပစ္စည်းတွေထဲမှာယူရေနီယံတွေလည်းပါဝင်ပြီးရေဒီယိုဓာတ်သတ္တိကြွားမှုတွေကြောင့်အနီးအနားကလူမှုအတိုင်းပိုင်းကိုလည်းထိခိုက်မှုတွေဖြစ်စေတယ်လို့ပြောပါတယ်။ဗီဒီယိုရင်းနောက်ဖရန်ကိုပူဂလီစီ Johannesburg မြို့ကသတင်းပေးပို့ထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။Johannesburg မြို့ပြင်ပကမင်တီးရွှေရင်းလုပ်ငန်းတွေကြောင့်အဲ့မှာရှိတဲ့တောင်းတွေဟာတောင်ကရုံးတွေဖြစ်ကုန်ကြတာပါ။အဲ့ဒီရွှေရင်းကထွက်တဲ့ဆွန့်ပစ်ပစ္စည်းတွေကြောင့်ပတ်ဝန်းကျင်ထိခိုက်မှုကိုဖြစ်စေပြီးဒါတွေကိုမရှင်းလင်းတဲ့အတွက်ဩစတြေးလျပိုင်းမင်တီးစက်တူတဲ့ကုမ္ပဏီနဲ့တောင်အာဖရိကအစိုးရတို့ကို Federation for Sustainable Environment အဖွဲ့လို့ခေါ်တဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကတရားစွဲလိုက်ပါတယ်။ဒီအဖွဲ့ရဲ့ညွှန်ကြားရေးမှူး Maria Lefrink က Uranium Power ဒီတပ်ထုတွင်းကထွက်တဲ့ဆွန့်ပစ်ပစ္စည်းတွေကအနီးအနားကလူမှုအတိုင်းအတာမှာရေဒီယိုဓာတ်သတ္တိကြွမှုတွေကိုဖြစ်စေတယ်လို့ပြောပါတယ
် We do not hold the directives our
ကျမတို့ကသူတို့ကိုပြည်မှုဆိုင်ရာဥပဒေအရတာဝန်ရှိတယ်လို့တရားစွဲတာမဟုတ်ပါဘူးဒါပေမဲ့အစိုးရအနေနဲ့အဲ့ဒီလူတွေကိုရေးယူဖို့အတွက်တရားရုံးအနေနဲ့အမိန့်ချမှတ်ပေးဖို့တောင်းဆိုခဲ့တာပါဒါကြောင့်ဒီကနေ့စီနှုန်းတစ်ခုဖြစ်လာမယ်လို့မျှော်လင့်ပါတယ်
Windows ကုမ္ပဏီကိုမနစ်ကဖျက်သိမ်းခဲ့ပြီးသဘောပတ်ဝန်းကျင်ညဉ့်ဉန်းမှုတွေအတွက်တော့တာဝန်ခံပြီးရော်ကြေးပေးတာတွေတော့မရှိခဲ့ပါဘူးအချိန်တွေမှာပဲတတ္ထုတွင်းနဲ့စွန့်ရင်အရင်းမြစ်ဝန်ကြီးဌာနကတရားဥပဒေကြောင်းအရအချိန်အကြာကြီးရင်ဆိုင်ဖြည့်ရှင်းရတာမျိုးကိုရှောင်လွှဲပြီးတရားရုံးပြင်မာညီနိုင်ဖြည့်ရှင်းသွားတင်နေပါတယ်ဒီကိစ္စကိုဖြည့်ရှင်းနိုင်ဖို့လိုအပ်တယ်လို့တတ္ထုတွင်းနဲ့စွန့်ရင်ဌာနကတာဝန်ရှိသူစန်ဒီမာဘာဆိုကပြောပါတယ
် We really would love to find a solution for the
ကျွန်တော်တို့အနေနဲ့လူမှုအတိုင်းအဝိုင်းအတွက်လည်းအမှန်တကယ်ဖြည့်ရှင်းပေးခြင်းတို့တတ္ထုတွင်းကိုလည်းပြန်ပြီးတော့လုပ်ဆောင်ချင်ပါတယ်ဒါမှသဘောပေါက်မှုချင်းစိန်ခေါ်မှုတွေကိုလည်းဖြည့်ရှင်းပေးနိုင်ပါပါဒါပြင်ဒီဒေသတွေမှာတရားမဝင်တပ်ထုတူးဖော်နေတဲ့ပြဿနာတွေကိုလည်းဖြေရှင်းနေပါလေ။ဒါကအခုကောင်မှာဒီလူမှုအတိုင်းဝိုင်းနဲ့အနာပတ်ဝန်းကျင်ကလူတိုင်းအတွက်စိတ်အနှောက်အယှက်ဖြစ်စရာဖြစ်လာနေပါလေ
။တပ်ထုတွေကထွက်တဲ့ဂျန်ရစ်တဲ့တပ်ထုရိုင်းတွေကြောင့်ကျူရောရှက်ဖ်လိုအနီးနားကလူမှုအတိုင်းဝိုင်းတွေမှာရေဒီယိုဓာတ်သတ္တိကြွားတာတွေအစိတ်အောက်တွေဖြစ်စေတယ်လို့ Lefrink ကပြောပါရယ်
။ This was declared a radioactive hotspot.The radioactivity
ဒီနေရာကိုရေဒီယိုဓာတ်သတိကြောင်းကိုအနေနဲ့လုံရတဲ့နေရာဖြစ်တယ်လို့ကြေညာခဲ့တာပါဒီဒေသမှာရေဒီယိုဓာတ်သတိကြောင်းကတိတိတတ်တာမြင့်တက်ခဲ့ပါတယ်ဒီမှာရှိတဲ့လူမှုအတိုင်းဝိုင်းဟာဆယ်စုနှစ်တခုမကဒါမှမဟုတ်ဆယ်စုနှစ်ပေါင်းများစွာဒီကနေထွက်တဲ့ဖုံတွေတတ်တူဒုခော်ရာတွေမိုင်းခွဲရာတွေကနေရတဲ့ရုပ်ပိုင်းဆိုင်ရာအန္တရာယ်တွေကိုလည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်ကျူရောရှက်ကတချို့ဒေသခံတွေကိုပို့ပြီးတော့ဘေးအန္တရာယ်ခင်းတဲ့နေရာတွေကိုရွှေ့ပြောင်းခဲ့ပြီးဖြစ်ပေမဲ့လည်းအတော်များများတော့အဲ့မှာကျန်နေပါသေးတယ်ဒီဒေသမှာအခြေခံအဆောက်အုံတွေမရှိတာကဒေသခံတွေအတွက်တော့တီးမခံနိုင်စရာအခြေအနေဖြစ်တယ်လို့ပဝန်းကျင်ရေးတက်ကြွလှုပ်ရှားသူ Lucas Mitsipeso ကပြောပါတယ
် There is no infrastructure, no water, no electricity
ဒီမှာ1995ခုနှစ်လောက်ကတည်းကဒီလာကြတာဖြစ်နေတဲ့ရေးလျှက်စင်ပြီးစတယ်ဘာအခြေခံအဆောက်အုံမှမရှိပါဘူးဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဒီတဲ့အတိုင်းကျွန်တော်တို့လည်း municipal ဌာနဘောင်းဆောင်နဲ့ဆွေးနွေးနေတယ်လို့ကြိုးပမ်းခဲ့ပါတယ်ဒါပေမဲ့လည်းကံမကောင်းခဲ့ပြီးကျွန်တော်တို့အဆွေပြုချက်ကိုဘာမှမတွန့်ပြန်တာကြောင့်ဒီကနေ့ပြောင်းရွှေ့ဖို့စဉ်းစားလာနေရပါတယ
်တဘောပဝန်းကျင်တက်ကြွလှုပ်ရှားသူတွေတရားစွဲထားတဲ့အခြေအနေဘာဖြစ်မဲဆိုတာမသိရသေးတဲ့အချိန်တွေမှာပဲတစ်ဖက်မှာလည်းကမ္ဘာအကြီးဆုံးရွှေကြောကြီးတွေကတခုဖြစ်တဲ့ဒီနီယာတဝိုက်ကပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကိုတိတ်မကြခင်မှာရှင်းနိုင်မဲ့ပုံတော့မတွေ့ရသေးပါဘူးခင်ဗျာ
COA မြန်မာပိုင်းရဲ့သတင်းစာမားတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မစုမြန်မာမှာ COVID-19 ကာယရောဂါဖြစ်နေချိန်ဂီတဖျော်ဖြေပွဲတွေကိုမကျင်းပနိုင်တာမို့ဂီတသမားတော်တော်များများဒုက္ခရောက်နေကြပါတယ်စိန်ခေါ်မှုတွေကြားကပဲသူတို့ပုံနာမည်ကြီးဖို့အလားအလာကောင်းတွေရှိနေတယ်လို့တချို့ကမြင်နေကြတဲ့အကြောင်း COA သတင်းကြောင့်မာရီယာပရုစ်ရဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတော့တင်ပြပါမယ်ရှင်။နယ်လှည့်ဖျော်ဖြေပွဲတွေကနေကြတဲ့ဝင်ငွေပေါ်မှာမှီတည်နေကြရတဲ့ဂီတသမားတွေတေးရီတွေဟာကိုဗစ် -19 ကပ်ရောဂါကြောင့်ဝင်ငွေထိခိုက်နေကြပါတယ်။အဲ့ဒီအထက်မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်စင်တီယန်ဆိုတဲ့ဂီတအဖွဲ့လည်းပါဝင်ပါတယ်။ကယောဟာကြောင့်အပြစ်မှဖျော်ဖြေလို့မရတဲ့သူတို့အဖွဲ့ဟာ Facebook ပေါ်ကနေသူတို့ရဲ့ပရိသတ်ကိုတစ်လကိုနှစ်ချိန်ဖျော်ဖြေနေပါတယ်။ Smartphone ကင်မရာနဲ့ရိုက်ပြီးမလမှစတင်ခဲ့တဲ့သူတို့ရဲ့ဖျော်ဖြေတင်ဆက်မှုဟာအခုတော့ Quarant Stream ဆိုပြီးတော့ကင်မရာ3လေးလုံးနဲ့ရိုက်ကူးတင်ဆက်တဲ့ဖျော်ဖြေမှုဖြစ်နေပါပြီ
။ Every stream will have between 15 and 20 festivals and music venues partnering in
ကျွန်တော်တို့ live stream လုပ်တိုင်းဂီတပွဲနဲ့ဂီတဖျော်ဖြေပွဲနေရာ15ခုကနေ20ကျားကလည်းသူ website တွေပေါ်ကနေပြီးတော့ထပ်ဆင့် live stream လုပ်ပါတယ်။အဲဒါကြောင့်မလို့တစ်ခါခါကြည့်သူက9000လောက်ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့တပြားမှမရပါဘူး။စေတနာရှိရင် ဗမိုတို့ပေးပါတို့ကနေလှူနိုင်တယ်လို့ပြောထားတော့တော်လေးလည်းလှူကြပါရယ်ဒီနည်းနဲ့ကျွန်တော်တို့အဖွဲ့ဆက်ပြီးတော့ရပ်တည်နိုင်တာပ
ါစင်တီယန်အဖွဲ့ကိုတည်ထောင်သူဒန်နီလိုဖက်ဂျော့ကာဖြစ်ပါတယ်သူကတော့မကြခင်ဂီတဖျော်ဖြေပွဲတွေပြန်လုပ်နိုင်ဖို့မျှော်လင့်ထားပါတယ်ဗာဂျီးနီးယားပြည်နယ်မှာလုပ်မဲ့ဘလူးဂရပ်စ်ဂီတအပွဲတော်ကိုပြန်လုပ်ဖြစ်ရင်ဖျော်ဖြေဖို့လည်းစီစဉ်ထားပါတယ
် Entertainment has always been recession proof.So our band has survived two recessions but people aren't doing poorly.
စီးပွားရေးကြောင့်နေချိန်မှာလည်းဖြော်ပြီးလုပ်ငန်းတွေကတော့အများအားဆက်လက်ရှင်းတန်းနေတာပါ။ကျွန်တော်တို့အဖွဲ့ဆိုရင်စီးပွားရေးကြောင့်ကိုနှစ်ကြိမ်ဖျက်ဆီးခဲ့ပြီးပါပြီ။လူတွေကကြက်တဲနေရတဲ့အချိန်မှာဒုက္ခတွေကိုခဏမိထားပြီးတော့စိတ်လွတ်ကူလွတ်ပျော်ရှင်ကြတယ်လေ။ဒီနှစ်ပွဲတော်တွေအတွက်ကျွန်တော်တို့တော်တော်လေးညှို့လင့်ထားပေမဲ့ပွဲဖြစ်ချင်မှလည်းဖြစ်တော့မှာပါ။လောလောဆယ်တော့ Chorus String ဖြော်ပြမှုတွေကနေပြည့်သက်တူးလာမယ်ဆိုရင်ဂီတပွဲတော်တွေပြန်လုပ်တဲ့အခါမှာကျွန်တော်တို့ကိုသိရသူတွေပိုများနေဖို့ပဲညှို့လင့်ပါတယ်။
Maryland ပြည်နယ်အခြေစိုက်စန္ဒယားစီယာအန်ဒရူးကောက်စ်တယောက်ကလည်းကန်နဝင်ဂီတတွေကို Facebook ပေါ်ကနေတီးခတ်ပြနေပါဗျ။အခုလိုသူတီးခတ်ဖျော်ပြနေတာကိုငွေကြေးနဲ့ထောက်ပံ့အတိအမှတ်ပြုမပြုဆိုတာကတော့ပရိသတ်ပေါ်မှာပဲမူတည်ပါတယ
်တဲ့။ If you want artists to be able to produce content, you have to support us.
အနုပညာရှင်တွေကိုအသစ်တွေဖန်တီးစေခြင်းနဲ့ဆိုရင်ပံ့ပိုးကူညီဖို့လိုပါတယ်။တကယ်လို့ကျွန်တော်တို့အနေနဲ့ဒီနေ့ကို session တိုင်းလောက်တခြားဟာတွေလုပ်နေရမယ်ဆိုရင်ပရိသတ်နားထောင်ခြင်းနဲ့ဂီတမျိုးဖန်တီးဖို့အင်အားအချိန်နဲ့ကြွမ်းကျင်မှုရှိတော့မှာမဟုတ်ပါဘူး။အပျော်ရမ်းသမားတွေရဲ့ခက်ဖြစ်သွားပါလိမ့်မယ်
။ဂီတသမားတွေအနေနဲ့မျှော်လင့်ချက်မလျှော့လိုက်ဖို့နဲ့ online ကနေသင်ကြားဖို့လည်းသူကအကြံပြုပါတယ်
။ A little bit different but you can learn to use that technology.
အပြင်မှာသင်ရတာနဲ့နည်းနည်းကွာပြီးမယ်။ဒီပညာအသုံးချပြီးအလုပ်ဖြစ်အောင်လုပ်လို့ရပါတယ်။အခုချိန်မှာကဒါမျိုးလုပ်ဖို့တိတ်ကောင်းတဲ့အချိန်ပါ။ဒီရည်အချိန်ဖြစ်တယ်ကလေးတွေကြောင်းတက်စရာမလိုဘူးတခြားလည်းဘဲမှသွားလို့မရကြဘူးလေ
တင်ကြားမှုပိုင်းကိုအာယုံဆိုင်လုပ်နေသူနောက်တစ်ယောက်ကတော့နယူးယောက်မြို့ကအော်ပရာအဆိုတော်အန်တိုနီနာရှော့ဟော့စ်ကာဖြစ်ပါတယ
် Really build a studio and sort of start my own brand
ကျမကတော့စတူဒီယိုတစ်ခုလုပ်ပြီးတော့ကျမနာမည်ပေါ့အောင်ဆက်လုပ်နေပါတယ်ကျမကနာမည်ကြီးတယောက်တော့မဟုတ်ပေမဲ့ဘယ်လိုလုပ်ရမလဲဆိုတာတော့ကောင်းကောင်းတက်ကြွနားနေပါတယ်
ကိုဖစ်ကယောဂကြီးကိုကြော်လွန်သွားပြီးချိန်မှာသူတို့လူဂီတသမားတွေဆက်ပြီးရက်တည်နေနိုင်မယ်ဆိုရင်တော့အရင်နဲ့တူတော့မှာမဟုတ်ဘူးဆိုတာကိုဂီတသမားတိုင်းလက်ခံထားကြပါရဲ့ရှင်ကျွန်မစုမြတ်မောင်ပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ကိုယ်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဂျိုးတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့အီဒီယောင်ပါ။တနင်္သာရီတိုင်းဒေသကြီးရဲ့ရွာတစ်ခုကရွာသားတွေကသူတို့နေနေတဲ့တဲနေရာသူတို့မပိုင်မှန်ပြလိုက်ကြရပါတယ်။ဘယ်လို
ဆိုရင်လဲဆိုတော့တမောရွာမှာတန်းလာသူ
ကြတယ်။ဘယ်လိုဆိုရင်လဲဆိုရင်ကျမတို့ရွာမှာတန်းလာယူမှာကြောက်လို့ကျမတို့ဖယ်ပေးရမှာကြောက်လို့ဆိုရင်လည်
းအလဲမန်ကျိုးကရွာသူဒေါ်ဆန်းဒီကပြောပြခဲ့တာကအမနိုင်ငံရဲ့ကျောင်းပေါ်မှာရှိတဲ့တဲတွေဟာကန်ကျုပ်လို့ရဲ့အကျွတ်တူပေါ်ကိုအတိပေးခံထားရသေးတာဖြစ်ပါရဲ့။လက်ရှိကျောင်းပေါ်မှာညရပိုင်ခွင့်အကျွတ်ပါရင်များဖြစ်ပြနေတယ်။ဒီဆောင်မကိုဒဝဲဝက်ရှ်ကသတင်းကြောင့်မင်းခန့်ကရေးထားပြီးရွှေမိုကတင်ဆက်ပေးမှာဖြစ်ပါရဲ့
။ကောတန်းကရင်ထဲကအင်ဂျင်300ကျော်ရှိတဲ့ရွာတရွာကိုမြန်မာနိုင်ငံရဲ့မှန်ထုတ်လို့ရဲ့အတွက်တက်ထုတ်ဖို့လိုအပ်တယ်ဆိုပြီးဝန်ကြီးဌာနပိုင်အဖြစ်ဆက်ထားမယ်လို့ပြည်ထောင်စုအစိုးရဒုတိယဝန်ကြီးတဦးကပြောဆိုလိုက်ပါတယ်။အဲ့ဒီရွာကတော့ဘုံပြင်းမြို့နယ်ကအလဲမန်ကျွန်းကြီးပေါ်မှာတည်ရှိတဲ့အလဲမန်ရွာဟောင်းကြီးရွာဖြစ်ပါတယ်။အဲ့ဒီရွာကရွာသားတွေကတော
့သူတို့လာနေထိုးရဆိုတော့ဟို
သူတို့လာနေထိုးတော့ထွက်ရမယ်ဆိုတာကိုဆိုရင်းနေကြတာပေါ့။သူတို့တဲမိလည်းဖြစ်နေတဲ့အတွက်ကြောက်တော့ကြောက်တယ်။အဲ့လိုပဲအရင်ကလည်းရွာကြီးတွေ့ရလုံးပြောင်းခိုင်းခံရပြီးပြီဆိုတော့ရွာသားတွေကအဲ့လိုထက်ဖြစ်မှာကိုကြောက်နေတာပေါ့ဗျာ
အလဲမန်ရွာဟောင်းမှာနေထိုင်တဲ့ကိုဘိုးဆောင်ကဖွင့်ဟခဲ့တာပါအလဲမန်ရွာမှာဘိုးစင်ပေါင်ဆက်နေထိုင်ခဲ့ကြတဲ့မိသားစုအများစုဟာမြေပိုင်ဆိုင်ကြောင်တရားဝင်အထောက်အထားမရှိကြပါဘူးသူတို့ဟာအစိုးရကိုလှဆင်ဆောင်တဲ့အခွန်စာရွက်ကိုပဲအိမ်ချမ်းမြေပိုင်ဆိုင်မှုအထောက်အထားဖြင့်မိခိုခဲ့ကြတာပါအခုတော့အခွန်စာရွက်တွေလည်းမထုတ်ပြီးတော့ပါဘူးဒါပေမဲ့ရွာသားတွေဟာသူတို့အချင်းချင်းကြားမှာမြေနေရာတွေကိုအယောင်းဝယ်လုပ်ကြတယ်လို့သူတို့နေတဲ့မြေဟာဘိုးဘပိုင်ဖြစ်တယ်လို့မြင်ကြပါတယ်
။ဆိုရင်ပူပန်မို့တော့အဲ့ဒါပဲနော်ကိုဒမ
ဆိုရင်ပူပန်မို့တော့အဲ့ဒါပဲကျွန်တော်တို့စီမှာတဲမိဆိုပြီးမှတဆင့်ခံလက်ဆင့်ခံရောင်းဝယ်ထားတဲ့သူ့မြေခွဲကိုမြေခွဲရှိတယ်။တန်ဖိုးလည်းသူ့အတိုင်းတန်နေသူရှိကြတယ်။ဒါပေမဲ့ဒီကျူးကျော်ရက်ွက်မှာနေရလို့ဖြစ်တဲ့အတွက်ဆိုရင်တော့ကတော့အများရှိနေတာပါဗျာ။ ပုံစံ105လိုမျိုးကိုယ့်ရဲ့ပိုင်ဆိုင်မှုတော့လိုချင်ကြတာပေါ့
အလမန်ရွာဟောင်းမြေနီယာတက်ထွက်လို့ရေးစခန်းမြေကိုဌာနကပြန်ဆွတ်လုပ်ဖို့ရှိမရှိဆိုတဲ့ဗိုလ်ပြင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းရဲ့မိကုံးကိုစီမံကိန်းဗဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာမင်းရဲပိုင်ဟင်းမန်းလာတုံးရက်မှာကျင်းပတဲ့ပြည်သူ့လွှတ်တော်15ချိန်မြောက်ပုံမှန်အစည်းအဝေးမှာဖြေဆိုခဲ့ပါတယ်
ကိုတောင်းခင်ဗုံပြင်းမျိုးနဲ့လမ်မန်ကျွာအုပ်စုရှိအလမန်တဲထုတ်လို့ရေစခန်းမြေမှာဒတ်တထုအကြီးစားထုတ်လို့ခွင့်ပြုမိန်ရရှိပြီးကြောင်းလေးလာတွေ့ရှိချက်များအရအစဉ်မြင့်မှန်ထုတ်လို့မှုအတွက်လိုအပ်သောကုန်ကျန်းတဲများထုတ်လို့နိုင်သည့်တဲလုတ်ကွက်တစ်ခုဖြစ်ကြောင်းဒေသခံပြည်သူများထိခိုက်နေနာမှုမရှိစေရေးအတွက်လုပ်ငန်းခွင် area နှင့်ကင်းလို့ရာအလမန်ရွာအစ်တို့ရွှေ့ပြောင်းပေးခဲ့ပြီးဖြစ်ကြောင်းခွင့်ပြု area အလုံးအသုံးပြုနိုင်မှသာမန်ဆက်ရုံများအတွက်လိုအပ်သောတဲကုန်ကျန်းများပြေဝဖြည့်ဆည်းပြီးဖြည့်ဆည်းနိုင်ပြီဖြစ်ကြောင်းစားသည့်အချက်အလက်များအခြေခံပြီးဌာနအနေဖြင့်ပြန်လည်ဆွတ်ပေးနိုင်ခြင်းမရှိသေးပါကြောင်းဖြစ်ကြားအပ်ပါသည်
။လွှတ်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့သူ့ရဲ့မဲဆန္ဒရှင်တွေဘက်ကရပ်တည်ဖို့ကြိုးစားနေပါတယ်
။ဘာရောကြီးပါလဲများကြတယ်လဲအသိခံတာ။ဒီသခန်ဒီတွက်လဲဘာမှလဲအကျိုးမရှိရသေးဘူး။ဒီသခန်ကနင်းလာတာတက်တက်ဖြစ်နေ။ပြီးတော့အခုလက်ရှိလဲဟိုအခိုင်အမာဖြစ်နေရွာတူတာဖြစ်တဲ့ဟိုတခြားဟိုပြည်သူစုရလက်ထက်လဲဖြစ်နေတာပေါ့နော်။ပြည်သူစုရလက်ထက်မှာဆိုတော့ဟိုတခြားလူဒီလူမျိုးပဲကျွန်တော်နိုင်ငံသားအလုံးဒန်းလူခွင့်ကြီးပဲเนาะကိုပိုင်ကိုပိုင်မြေလေးတွေနဲ့လည်းဖြစ်ဖြစ်ချင်းနဲ့ကိုပိုင်မဖြစ်တဲ့အတွက်ဟိုစုရင်ကူကမှုတော့ရှိနေကြရတာပေါ့။နောက်စီးပွားရေးတိုးတက်ပြီးတော့ဟိုအိမ်ကောင်းကောင်းကြာကောင်းကောင်းစောက်ချင်လည်းပဲတချို့ကစုရင်ကူကနေကြရတာ။ဟိုကြေးတက်နိုင်ပြီမလဲပဲဘယ်ချိန်လာပြီးတော့ချက်သိခိုင်းမလဲဒီဟာမျိုးပေါ့เนาะအဲ့လိုမျိုးဟိုလူတိုင်းကမြေကအိမ်ကိုင်းနဲ့တတ်သိရနေချင်ရတာပဲ။
အဲ့ဒီရွာဟောင်းမြေနေရာဟာအမှန်နဲ့အကြီးစားဆက်မှုလုပ်ငန်းဤကြီးကြပ်မှုအောက်မှာရှိတဲ့မြေဧက159ဧကကျော်ကျဲတဲ့အလမန်တက်ထုတ်လုပ်မှုစခန်းမြေထဲမှာပါနေပါဗါးအလမန်တက်လုပ်ကွက်ကိုရခင်းမြမကျွေတဲ့မြေတဲ့လုပ်ငန်းမှာရှိတဲ့မှန်ဆက်ယုံပတိန်နဲ့ဖန်ချက်ဆက်ယုံတန်လျင်တို့အတွက်တဲကုတ်ကျန်းတွေထုတ်လုပ်ဖို့1953ခုနှစ်လယ်ယာမြေနိုင်ငံပိုင်ပြုလုပ်ရေးအဲ့ဥပဒေပုံမှန်39အရတင်းသာရီပြည်သူ့ကောင်စီက1984ခုနှစ်ကတည်းကထုတ်ပြန်ပေးခဲ့ကြောင်းဒုဝန်ကြီးရဲ့လွှတ်တော်ဖြေဆိုချက်မှာပါဝင်ပါတယ်။တာဝန်ရှိသူတွေအနေနဲ့1999ခုနှစ်ကအလမန်ရွာဟောင်းကိုအလမန်ရွာသစ်စုကိုပြောင်းပေးခဲ့ပြီးလို့ဒုဝန်ကြီးကပြောပေမဲ့အလမန်ရွာဟောင်းမှာလက်ရှိနေထိုင်သူတွေကတော့၎င်းတို့မြေနေရာကိုသိမ်းယူခက်စင်ကတတ်မတော်အစိုးရလက်ထက်ဖြစ်ပြီးအမိန့်အနာဖြင့်အတင်းအဓမ္မပြောင်းခိုင်းခဲ့ရာမပြောင်းရွှေ့ပဲယခုချိန်ထိနေထိုင်လာခဲ့တာလို့ပြောဆိုကြပါတယ်။ဒီရွာဟာနှစ်တရာကျော်တည်တန်းရှိပြီးအိမ်ထောင်စု300ကျော်လူဦးရေ1500ကျော်နေထိုင်ကြပါတယ်။အိမ်အများစုဟာလည်းအင်္ဂရီနဲ့အခိုင်အမာတည်ဆောက်ထားတဲ့အိမ်တွေပါ။အခုလက်ရှိအလဲမန်ရွာဟောင်းဟာမူလရန်လုံးကျောင်း၊စာကြီးတိုက်၊ပန်းချံ၊ရွာဦးစည်တီ၊သာသနာရေးအဆောက်အဦတွေနဲ့ကော့ကရစ်လမ်းတွေပါတဲ့လူနေရွက်ွက်တစ်ခုတိဆောက်ယူထားပြီးဖြစ်တဲ့ရွာတရာဖြစ်ပါတယ်။ဦးနေလင်းထွန်းကဒူးဝန်ကြီးကိုတိုင်ရွာကိုလာကြည့်ဖို့စိန်ခေါ်လိုက်ပါတယ်
။ဒီရွာဒီရွာတော့အလုံးကဒီမှာဆက်တဲ့အခြေချနေကြတာပါ။အဲကျွန်တော်တို့ရွာဟောင်းရှိတဲ့ပဲချမ်းကမြေတွေကလည်းတကယ်တော့တဲလည်းမတူးပါဘူး။အရင်တော့တဲလာတူးရဆိုတာလည်းပဲတဲလုတ်သားတွေနဲ့ရွာသူရွာသားတွေနဲ့အဆင်မပြေတဲ့ခါဆိုရင်အဆင်မပြေတဲ့အိမ်ကိုလာပြီးတော့တဲလာတူးကြီးခြုံတဲ့သဘောပါ။အသုံးမဝင်လို့အဲ့အတွက်လည်းပဲအဲ့တဲတွေအသုံးမဝင်တဲ့တဲတွေယူရတဲ့အတွက်တချို့သင်္ဘောတွေလည်းပြဿနာတက်ဖူးပါလေ။ဝင်ကြီးတို့အခုဖြေတာဘယ်သူဟိုအောက်ခြေကိုကွင်းစင်းပြီးတော့ဆစ်ဆိတ်ပြီးတော့မှလာရောက်ဖြေကြတာလား။ဒါမှမဟုတ်ဟိုကျွန်တော်ရုံးကပဲလှမ်းပြီးတော့တည်းအချက်လက်စူးစောင်းပြီးတော့ဖြေတာပေါ့နော်။အောက်ခြေမတေးချလာပြီးတော့ဟိုပြည်တော်စုစဲပုပ်ကူတွေလာကြည့်ပြီးတော့ဒါဟိုဟိုမြေပြင်ကွင်းစင်းပြီးတော့ကြီးစေချင်ပါလေ။ဒါရွာလိုးလိုးလက်လက်ကြီးပါရွာနဲ့နော်။တကယ်အသုံးဝင်တဲ့နေရာဆိုအသုံးဝင်တဲ့နေရာကိုဟိုဆက်ယုံကလူအလို့ချင်းလာယူလို့ရပါတယ်ကျွန်တော်တို့ကလည်းဆက်ယုံတဲထုတ်တဲ့ကိစ္စအတွက်ကျွန်တော်တို့မကန့်ကွက်ပါဘူးเนาะကျွန်တော်တို့ဟိုအခုအတီတန်လည်းဖြစ်နေတယ်ခဏကြပြောပြတာအခိုင်အမာအဆောက်အဦတွေလည်းရှိနေတယ်ကြေးရွာလူလူတွေပေါ်မှာငှဲ့ညထောက်ထားတဲ့အနေနဲ့เนาะပြန်လည်စဉ်းစားပြီးတော့တေချာမြေပြင်ကွင်းဆင်းပြီးတော့ဆွန့်လွတ်ပေးတဲ့နေဟာလေးကိုဆွန့်လွတ်ပေးပြီးဟိုဆောင်ရွက်ပေးနိုင်ခြင်းရှိမှကြည့်မြေပြင်ကိုပြည်တော်စုအစ်စ်နေကွင်းဆင်းပြီးတော့ပေါ့เนาะတေချာဆင်းဆင်းပြီးတော့ဆောင်ရွက်ပေးနိုင်ခြင်းရှိမှသိရှိလိုပါတယ
်အဲ့ဒီဆက်ဆက်မိကုံးကိုဒူးဝင်ကြီးကကွင်းဆင်းပါမယ်လို့ပြန်ဖြေခဲ့ပါတယ်ဘယ်အချိန်မှာကွင်းစင်းမယ်ဆိုတာတော့တိတိကျကျဖြေဆိုခဲ့ခြင်းမရှိပါဘူး။မန္လ6ရက်နေ့ကတော့အဲ့ဒီမြေဧက66ဧကကိုကျေးရွာပိုင်းမြေအဖြစ်ခြံလှပ်ပြီးကျမ်းမြေဧရိယာကို
ဌာနပိုင်မှာစစ်ထားပါကကက်ကွက်ရမရှိကြောင်းရွာသားတွေကိုဗိုလ်ပြင်းမြို့နယ်အုပ်ချုပ်ရေးမှုယုံတာဝန်ရှိသူကလက်မှတ်ထိုးခိုင်းခဲ့လို့ရွာသား၈၀ကျော်လက်မှတ်ထိုးပေးလိုက်ကြပါတယ်။ဘာပဲဖြစ်ဖြစ်ဒေါ်စန်းတီလိုရွာခံတွေကတော့စိုးရိမ်ပူပန်နေရဆဲပါ။ဘလို့လို့စိုးရိမ်နေလဲဆိုရင်ကျမတို့ရွာမှာတက်လာယူမှာကြောင့်လို့ကျမတို့ဖယ်ပေးရမှာကြောင့်လို့စိုးရိမ်နေတယ်ပေါ့။
ပြည်သူ့လော်တော်ညီနေမြောင်းနယ်မှုနဲ့စက်မှုလက်မှုဖော်ပြထုတ်တဲ့ရေးကော်မတီဝင်တအူးလည်းဖြစ်တဲ့လော်တော်ကိုယ်စားလှယ်ဦးနေလင်းထွန်းကတော့အလမ်းမှရွာဟောင်းအရေးကိုကော်မတီဝင်တွေနဲ့တိုင်ပင်နေခဲ့ပါတယ်။ကော်မတီကလည်းတစ်ဆင့်ထပ်ပြီးတော့ကြိုးစားမယ်လို့ကျွန်တော်ချင်းစားထားပါတယ်။အခုမိကုံးမေးလိုက်တဲ့အတွက်ရောအဖြစ်ကောင်းမွန်တဲ့အဖြစ်တစ်ခုမရပါမယ်လည်းပဲဒီတော်သူဆွေးရောက် ဒီလိုမျိုးပြည်သူစုရသောပြည်သူလူထုရဲ့အခက်အခဲလိုအပ်ချက်ကိုဒါကိုဖြည့်ဆည်းပေးနိုင်မယ်လို့ထင်ပါတယ်တခြားတော့တပြည့်ပြည့်နဲ့ကျွန်တော်တစ်ဆင်းချင်းကြိုးစားသွားရင်တော့နောက်ဆုံးတော့ကျွန်တော်တို့အောင်မြင်မယ်လို့ထင်ပါတယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခင်ကြရလို့ချိန်နဲ့မယ်လို့ဒို့အတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရတာကတော့ဒဝဲဝက်ကတင်ဒါမင်းခန့်၊ရွှေမို၊ဒို့အတန်ကအေးရ၊ဇာနီနဲ့ဒါရန်ဂျင်းစုဖြစ်ပါတယ်။ဒို့အတန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ဖေ့စ်ဘွတ်စာမျက်နှာပြင်ဒို့အတန်ဖေ့စ်ဘွတ်စာမျက်နှာထောက်ကယူတျူဘ်အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ9:00အတွင်းနဲ့စနေနေ့နေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆက်စပ်လန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပတ်မှုကူညီချပြီးဖရန်တီးယားမြန်မာနယ်ဖွံ့ဖြိုးရေးအေဂျင်စီအက်တီစီကပတ်မှုကူညီချပြီးဖရန်တီးယားမြန်မာနယ်ဖွံ့ဖြိုးရေးအေဂျင်စီပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ဒီမှာလည်းစောင့်ရောနားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။
ဒို့တန်စီစီကိုနားဆင်နေရကြအခြေစိုးအချို့ပြင်ပါတယ်။ဒီမှာရှိတော့နေနေပါတယ်ရှင်။ဗီယူအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ် ည9:00ရနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုးရုစလောင်းတို့ဖြင့် VOA Facebook အစမ်းနာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
အမေရိကန်တန်ခါနေပြီးဆက်လက်တန်ခွင့်နေပါတယ်။သရရှိမြတ်ခင်ဗျာလက်ရှိကြုံရတဲ့ကိုဗစ်ကာယောဂါအခြေအနေကန့်သတ်တွေကြောင့်ကျွန်တော်ရေဒီယိုအစီအစဉ်တွေပြောင်းလဲတင်ဆက်နေရမှာပုံမှန်ထုတ်လွှင့်နေကြစနေညတည်းလီလိုင်းအစီအစဉ်နေရမှာစနေညစနေဝိုင်းအစီအစဉ်နဲ့စတူတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရှီလေးလုံးလူလူလှုပ်ရှားမှုနဲ့စံတန်ဘိုးဆိုင်ရာစနေဝိုင်းဖြစ်ပါတယ်။မြန
ကြီးမှာလူလူရက်တည်ခဲ့ကြတဲ့စံနှုန်းဆက်ထားတွေဒီကနေ့တိုင်းပြည်မှာဘလောက်ထိပြီးပြည့်စုံပြီလဲ။ရှစ်လေးလုံးလူလှုပ်ရှားမှုကြီးကိုစတင်ခဲ့သူပြည်ပရောက်ကျောင်းသားကောင်းဆောင်နှစ်ဦးဖြစ်တဲ့ကိုမိုးသီးစုံနဲ့ကုဇော်မင်းတို့နဲ့ဆွေးနွေးတင်ဆက်ထားပါရယ်။ကျွန်တော်သားညဦးပါ။ဆုံးနဲ့ကုသမင်းဘုရုံးမြောက်လုံးကပြောရမယ်ဆိုတော့ဒီရှစ်လေးလုံးဒူးဒူးလှူရှားမှုကြီးကိုစတင်ဥဆောင်ခဲ့တဲ့အထက်မှာပါတဲ့ကျောင်းသားခေါင်းဆောင်တစ်ယောက်ပါအဲ့တော့ကွန်မတီအရှင်ဆုံးတော့ဒီရှစ်လေးလုံးလှူရှားမှုကိုအခုဒီ let alone စိတ်အားဖြစ်ပေါ့ဘာဒီအမှတ်ရဆုံးရှိလဲဗျ
88ကအမှတ်ရဆုံးဆိုရင်တော့ဒီရှစ်လေးလုံးမှာဒီဒူးဒူးရဲ့အငြင်းညွတ်ဆုံးဟာလာကျောင်းသားတရားအရေးရင်ဆုံးဟာလာကျွန်တော်အောင်ပွဲအဖမ်းသားဆုံးအချိန်ပေါ့ဗျာအဲ့ဒီအချိန်ကြီးကိုအမှတ်ရတာပေါ့
ကူချိနီကာလာမှာ LD အစိုးရကအာဏာရတဲ့ဒေါက်ဆန်းစုကြည်လည်းတကယ်တမ်းပြောရင်နိုင်ငံတော်အကြီးအကဲတယောက်လို့ဖြစ်နေပါတယ်စစ်တပ်ကလည်းဇုံတရားအာဏာရှိနေတော့မှာပဲအဲ့တော့88ကကိုမူးသီးစုံတို့မျော်လင့်ပြီးတော့လုတ်ခဲ့ကြတဲ့အခြေအနေတွေကတကယ်အကောင့်ထဲပေါ်လာပြီလား
ပြောခုမှလည်းပြောရတော့မပေါ်ဘူးပေါ့ဗျာနောက်ခုလည်းပေါ်ဖို့တော့စူးစမ်းနေကြတာပေါ့ဒီလေလုံးကရည်မှန်းချက်တရားကျွန်တော်တို့ဟိုပြောရမယ်ဆိုတော့ဟိုဒီမိုကရေစီရဲ့လူ့ပြည်ရေးဉာဏ်ရေး အလားကျွန်တော်တို့ဟိုစာသံပြည်သံနဲ့ပြောရတော့အလုံးလက်တင်ကြီးများခြင်းဆရာများအခြင်းအလားအလားလေးနောက်ကျွန်တော်တို့ရဲ့ပုံမှုကောင်းမွန်တဲ့ဘဝလေးအဲ့ဒီအတွက်ဒီတောင်းဆိုခဲ့တာအခုကျွန်တော်တို့စီမှာလွတ်လပ်တယ်ညီမျှတယ်တရားမျှတာရှိလားအလားကျွန်တော်တို့ဘဝတွေကပုံမှုကောင်းမွန်လာလားကျွန်တော်တို့ပဲနိုင်ငံခြားရောက်တဲ့လူရောက်ဒုက္ခတွေဖြစ်တဲ့လူဖြစ် ICC ရောက်တဲ့လူရောက်အလားသကလုံးအစ်စ်တွေလည်းပေါ်လာတယ်လေအလားကျွန်တော်တို့စစ်ကြီးဒုက္ခတွေခရိုနီတို့ကျူးကျော်တို့ပုဇလုံးစစ်ကြီးအများကြီးပေါ်လာတယ်အလားကျွန်တော်တို့ခြေလေးလုံးတော့မရှိခဲ့တဲ့စလုံးတွေလေအဲ့ဒီစကလုံးတွေကလည်းကောင်းတဲ့စကလုံးခုမှပါအောင်ဗျာအဲပြည်သူတွေကချင်းပြောရင်တော့88တုံးကကျွန်တော်တို့ကဟိုအာနာဘူးသူဦးတယောက်ပါဆုတ်ခွာတာလေတန်းကြီးရဲ့တရားသာတာရင်းမြစ်တွေကိုသူဦးတယောက်ပါပါတီရဆုတ်ခွာတာလေချက်လျင်နေတယ်ဒီနေ့လည်းအညီသာမာပဲကြာရောက်တာအဲ့ဒီနေ့ကျပုံမှုဆိုးတဲ့ခြေလေးဖြစ်သွားပြီအရန်ဆိုးလို့ပြီဒီကြားထဲမှာခပကယောဂကြီးလည်းဖြစ်လာတော့ကျွန်တော်တို့ပုံမှန်ပြဟိုကိုယ်သူမဲ့ဖြစ်နေတာပေါ့နော်အမဒီမှာကယောဂကြောင့်တည်ဆုံးတဲ့ဥရကဘာမှအနေဆုံးလို့လောအောင်ပြောနိုင်တယ်ဟာပြောနိုင်ဒါပေမဲ့တခြားယောဂလည်းသိနေလားရအပြည့်ပဲအဲ့တော့ဟိုသူသွားကြည့်ပါရေဝဲသုတ်တာမဲ့ကြည့်စလို့ပဲသွားကြည့်ကြည့်အဲ့ဒီမှာလူမှုဒုက္ခတွေအများကြီးတွေ့ရလောကမရဲလို့ဖြစ်နေတယ်ဒီလိုတော့ပါရအမှတ်ရတယ်ဆိုရင်ကျွန်တော်တို့ညီညွတ်ခဲ့ရတယ်ကျွန်တော်တို့သူစည်းခဲ့ရတယ်ကျွန်တော်တို့အကြီးတော်ကိုဒီသံဃာနာနာယူတိုက်ကျွန်တော်တို့ကပူမှုပေါင်းမှုနဲ့လမ်းကြောင်းဘုမကောင်းမွန်တဲ့ဘဝတွေပြုတ်တဲ့ခိုင်လိုက်တာဒီနေ့ဥမတဲပဲကြောင်းမြန်ပြသွားနေတော့တွေ့ရပါလေ
ဟုတ်ကဲ့ကျွန်တော်ကုစုံမင်းလည်းမြင့်ချပါလိမ့်မယ်ကုစုံမင်းကလည်း88ဆပြီးတော့ဥဆောင်ပြီးတော့လှူရှားခဲ့တဲ့လူတွေလည်းမှာပါပါတယ်အဲ့တော့ကုစုံမင်းတို့88တုံးကလှုပ်ခဲ့တဲ့အချိန်ကြီးအခုဖြစ်နေတဲ့နိုင်ငံရေးအချိန်ကြီးဒါရော88တုံးကမျှော်မှန်းသလိုပဲလား
လက်ရှိကာလက1988ကျွန်တော်တို့တောင်းဆိုခဲ့တဲ့ဒီမိုကရေစီရဲ့လူ့ကိုယ်ကျင်းနဲ့ပတ်သက်ပြီးတော့အားရကျင်းနမှုရှိလားလို့မေးရင်ဆိုတော့မရှိပါဘူး။ဒါကတော့ရှင်းရှင်းလင်းလင်းပြောရမယ့်စကားပါ။ထောက်ဝါရှိတဲ့ရှိကကျွန်တော်တို့အမှတ်ရခဲ့တာကတပါတီအာနာရှင်စနစ်အောက်ပါမကြီးနဲ့လို့တွန်းလှန်ချရင်းကနိုင်ငံရေးစစ်တပ်ပြောင်းမှုဂျူးစားခဲ့တယ်။အဲ့ကမှတစင်အရှင်ဘွားရှိတဲ့ရှိရေဝုံဖြစ်တယ်။ပြီးတော့ဒါကအာဟာသိနေတဲ့အာဟာသိပြီးတဲ့နောက်မှာ2000ပြည့်ကိုပေါ်လာပြီးတော့အခုအချိန်မှာတော့ပြည်သားပိုင်းပြည်သားတစ်ပိုင်းအစိုးရပေါ့ဖြစ်လာခဲ့တယ်ပေါ့နော်အဲ့တော့ဘာလို့သွားတွေ့လဲဆိုတော့ဘုရားကျွန်တော်တို့ကြောင်းဖို့ကြိုးစားခဲ့တာစနစ်ကိုကြောင်းဖို့ကြိုးစားခဲ့တာအခုအချိန်တွေကစနစ်ကတော့အပြည့်အစုံမပြောင်းနိုင်သေးပါဘူးအစိုးရပြောင်းလဲတယ်လို့ပဲပြောလို့ရပါသေးတယ်ကျူရတော့မှတပိုင်းတစားအစိုးရအစီအမံရှိပါတယ
်အခုလက်ရှိ NLD အစိုးရကပြောမယ်ဆိုရှင်တော့တော်တော်များများလည်းပြောကြပါတယ်88ကပေါ်လာတဲ့နိုင်ငံရေးပါတီနိုင်ငံရေးအင်အားစု88ရဲ့အသီးပွင့်ပါတီတခုလို့လည်းပြောကြပါတယ်အဲ့တော့NLD အာဏာရနေတာက88အသီးပွင့်တွေကိုဒီမိုကရေစီအင်အားစုဖြစ်စီလူထုဖြစ်စီခံစား권ရနေပြီလို့ရောယူဆပါလား
ဘယ်လိုလဲဒီဝေယုလက်ရှိအာဏာရခြင်းဟာ88ကဲအသီးပွင့်တဆုံးတရားတော့ခံစားရတယ်ပြောရမှာပေါ့နော်အဲကြောင့်လဲဆိုတော့ကဘာကြီးရဲ့အပြောင်းလဲပေါ်မှာအာနိုင်ငံကြီးနိုင်ငံကြီးတွေလည်းလိုက်ပြောင်းရတယ်ပြောင်းရတဲ့ခါကျတော့အဲ့ဒီအပြောင်းလဲပေါ်မှာတရှိအစိုးရဟာရှိတဲ့ရှိကအပြည့်အဝတဆုံးတရားကိုခံစားရပါတယ်အဲ့ဒီလိုပဲလူလူကလည်းတရှိရှိနေမှာ1988ချက်ကျော်ကြီးဆိုခွင့်နေနေလေးတော့ပူလာခဲ့တယ်။ဒါပေမဲ့ချက်မှန်တဲ့ဒီမိုကရေစီလူ့ခွင့်ရေးရပြီလားလို့မေးလို့ရှိရင်တော့အပေါ်ဒီမှာအဲ့ဒီချက်မှန်တဲ့လူ့ခွင့်ရေးကလတော်ကမရသေးဘူးလို့ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကုံမိုးသီးစုံကိုမေးချင်ပါတယ်ခင်ဗျာ။ခုနကကုစုံမင်းပြောသွားတဲ့အချိန်မှာ88ကတောင်းဆိုခဲ့ကြတယ်ဒီမိုကရေစီရေးငြိမ်းချမ်းရေးလူ့ခွင့်ရေးအဲ့တော့ဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့လက်ရှိအာဏာရအစိုးရကတကယ်ပဲဒီစံနှုန်းစံထားတွေကိုသူရဲ့စံနှုန်းစံထားတွေလို့သဘောမျိုးပဲဆောင်ရွက်နေလားဒီစံနှုန်းစံထားတွေကပြတ်သွားပြီလားဗမာပြည်မှာဒီစံနှုန်းစံထားတွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲကိုမှုသီဆောင
်အဲ့ဒီစံနှုန်းစံထားတွေကိုမလုပ်လို့ပေါ့နော်ပြဿနာရှိနေတာပေါ့ချို့လူဖွေးဆိုင်ရာစံနှုန်းစံထားတွေဆိုရင် NLD ကအကောင့်ထဲမပေါ်နိုင်ဘူးသူတို့မှအချက်တည်းရှိတယ်ပါညာမကြားလဲပေါ့ဗျအဲ့ဒါပေမဲ့ကျွန်တော်တို့လည်းနားလေအဲ့ဒါပေမဲ့စံနှုန်းစံထားတွေ ဒီချိန်ကာလမှာတော့ပြောရမယ်သူ့ကိုယ်နဲ့ပတ်သက်တဲ့ဆန်းစစ်ဆန်တာတွေမပြောတဲ့အတွက်နိုင်ငံတကာဒေါ်ဆန်းစုကြည်ကဖြစ်တယ်လို့ပြန်နေတယ်။ညနေကဒေါ်ဆန်းစုကြည်ကသူရဲကောင်းလို့နိုင်ငံတကာကူးကွယ်ခဲ့ကြတယ်။ချီးမြှောက်စားခဲ့ကြတယ်။ဒီနေ့ဒေါ်ဆန်းစုကြည်ပြတာတဲ့စုကြည်ရုပ်တယ်။ဒေါ်ဆန်းစုကြည်ရဲ့ပုံကိုပြန်ဆွဲပြုတ်ကြတယ်ဆိုတော့အမတန်ရှက်ဖို့လည်းကောင်းဝမ်းနေဖို့ကောင်းကျွန်တော်တို့လှုပ်ရှားမှုကိုထိခိုက်တယ်လို့ခံစားရတယ်ဝမ်းနေမိအဲ့ဒါပါလေဒီစံနှုန်းစံတာအဲ့တော့စီးပွားရေးကိုပြန်ကြည့်ရင်လည်းကျွန်တော်တို့ခရိုနီတွေလက်ထက်မှာပဲအရင်မြစ်တရားရှိစစ်တိုက်လည်းမှာဗမာပြည်ကမြို့ရန်ကစားထွက်လိုက်တိုက်တဲ့အသေးသေးကြီးကြီးအလတ်အလားမြို့ရန်ကထွက်လိုက်တာနဲ့ညီယာတပ်ပိုင်ကြီးဆိုစားတူကြဗမာပြည်မှာအရင်မြစ်ကမြေပဲရှိတယ်လောက်အားရှိတယ်ဒီနှစ်ခုပဲရှိတယ်လောက်အားကဒီပောက်ကိုရောက်အရင်မြစ်ကစစ်တိုက်ရဲ့လက်ထက်ရောက်တယ်ခရိုနီရဲ့လက်ထက်ရောက်တယ်အဲ့လိုရောက်နေတဲ့ခါကျတော့ဘလို့အရင်မရှိတော့ဒီတိုင်းကြီးကဘလို့စီးပွားရေးတပ်လို့လုပ်မလဲကျွန်တော်ကဘာနဲ့သွားလုပ်ကြပါလို့ကျွန်တော်တို့မှာ technology ရှိဘူးလေကျွန်တော်တို့မှာ full production မရှိဘူးလေကျွန်တော်တို့မှာရှိတယ်လုံအားနဲ့မြည်ကြီးအဲ့ဒီမြည်ကြီးကလည်းမရှိဘူးအားလည်းမရှိဘူးဘလို့စီးပွားရေးကိုပဲမြေစုကလုပ်ပေးပါလေကြီးစရာကြီးဖြစ်နေတယ်ဒါနားလေတယ်အဲ့တော့ဒါကြောင့်မလို့ဟာစီးပွားရေးမှာလေစံနှုန်းစံတာပညာရေးပြီးခဲ့တဲ့အတုံးကလုံလေးစက်ကလှူရှားမှုတော့ဖြစ်သွားသေးတယ်ညစ်နေကြီးအုံဖောက်ပြောင်းစစ်တီးတော့အော်ရန်လေးကျွန်တော်တို့လုပ်လို့မရသေးဘူးအဲ့ဒါကျွန်တော်တို့သိတယ်ဆက်ကအဲ့မဲ့စံနှုန်းစံထားတွေစပြောင်းအောင်အမပြည့်ရတဲ့ကဲကိုဒီမိုကရေစီပညာရေးကျွန်တော်တို့ပါတယ်ဆွေးရက်ပါလာဟဲ့လားကျွန်တော်တို့ဒီဘက်မှာဒီနိုင်ငံတကာမှာကပ္ပတိုင်းထိုင်းနိုင်ငံအကြီးဆုံး liberal art လို့ခေါ်တယ်အဲ့ဒီ education ကို introduce လုပ်ပါဘာမှပြုစတင်ကျင့်သုံးပါတော့ကျွန်တော်တို့ဒါလူတော့ကျင့်သုံးလို့စစ်တပ်ကလည်းဟဲ့လားအဲ့ဒါဂျန်နဲ့အင်အားစုတွေကလည်းဘယ်လိုလာကန့်ွက်ပဲကန့်ွက်ရင်လည်းကျွန်တော်တို့ကဆက်လက်တက်ပုံမှန်ပါပဲ။ဒါပညာရေးအတွက်သူတို့အာဏာကိစ္စပြောတယ်။ညာရေးကိစ္စကလေးတွေအနာဂတ်အတွက်ကြောင်းလဲပြီးပါလို့တော့လေ။ကြောင်းလဲမဖြစ်လာဘူး။ပညာရေးဘက်မှာလည်းပြန်ကြည့်ပါ။အဲ့တော့တခါကျွန်တော်တို့ပြန်ကြည့်လူမှုရေးဘက်နေမှာပြန်ကြည့်ရင်လည်းအလားတူပဲ။အဲ့လားလူမှုရေးနေမှာဆိုလို့ရှိရင်အဲ့လားအိမ်လွှဲအကြပ်ဖွဲ့မှုတွေကလေးတငယ်တွေအကြပ်ဖက်ခံရတာတွေကလည်းတောင်းလျှောက်ဖြစ်တယ်အရေးယူဆောင်ရွက်မှုတွေကလည်းမရှိဘူး။အရေးယူချက်ဖို့ပေါင်းတယ်ဟိုလိုဟုတ်ကဲ့ဗစ်တိုးရီးယားအမှုပေါ့နော်ဟိုတိုင်းကြီးပြည်ကြီးဖြစ်တဲ့အမှုဆိုရင်ပြောင်းနိုင်ငံတကာချင်းပြည်သူတို့ဖြစ်ပါလေပြောင်းနဲ့ပြောက်ပါအဲ့ဒီအတွက်ကအမျိုးသားဒီမိုကရေစီဆိုတဲ့တော့တော်တော်ကိုယ်တည်းတော်တော်ထဲမှာရောက်နေတယ်သူတို့ကျွန်တော်တို့ကအားကိုးတာတယ်ပြည်သူကအားကိုးတာတယ်သူတို့ကမဆိုးပါဘူးဒါကိစ္စတွေအတွက်ကိုသူတို့ကအတန်တွေကိုကျွန်တော်တို့ပြည်သူရဲ့ခံစားချက်ကိုဆိုတော့ပြောင်းပြောင်းတို့ပြရမတန်းပြစ်ပြရအဲ့ဒါတွေကလည်းမရှိပြန်
အဲ့ဒီကသူတို့အနေနဲ့လူလူလူလာတဲ့အခြေအနေကိုအပြောင်းအလဲတွေဖြစ်လာဖို့သူတို့လုပ်နေတယ်။ရွေးကောက်ပွဲမှာဆိုရင်လည်းပြောင်းလဲရမယ်ဆိုတဲ့ကြီးကြော်စံသူတို့သုံးပါတယ်။အဲ့တော့ကိုမိုးသီးပြောနေပုံရဆိုရင်အခု NLD အစိုးရကဒီ88တောင်းဆိုချက်တွေစံနှုန်းစံထားတွေပေါ်မှာရှိနေဦးဆိုတဲ့သဘောလား
။သွေးပြေးနေပြီကျွန်တော်တို့လို့ပဲတော်တော်ကြီးကိုသွေးပြေးနေကြပြီ။ဒါနိုင်ငံရေးနဲ့နိုင်ငံရေးစကားပြောလို့ပြေးချက်ပေါ့ကြာ။ပေါက်ပြန်ရေးတမားတွေဆက်ကြောက်တော့ဘူး။နိုင်ငံရေးကကိုယ့်ကိုပေါက်ပြန်မှလူတွေကမသိကြဘူး။အဲ့လိုပဲတမိုင်းမှာပြီးတော့ဥလီဝင်သွားထားမိကြတယ်သူတက်ဖရရကအကြောင်းရကကြီးတိုက်ပြီးတော့ကောင်းဆုံးလုပ်ခဲ့တယ်ပဲသူတို့ပြေးသွားတာပဲမဆလာပါတော်ဝင်တွေသွားကြည့်အဲ့တိုင်းပဲသူ NLU သွားမိတီသူတို့တိုက်ပွဲဝင်နေတယ်ခါသူတို့တိုက်နေတာလားတိုက်ပြီးပြောင်းလဲလုပ်နေဒေါန်ဆန်းစုတီပဲလုပ်နေတော့ရှင်းတော့အခုသွားကြည့်လိုက်ပါဂန်ကိုပါစင်နဲ့ကတ်တီဖြစ်လာကတ်တော့လူတစုကိုကိုးကွယ်တဲ့ကတ်အဆင့်ရောက်သွားတယ်လူတယောက်ကိုကိုးကွယ်တဲ့အဆင့်ဖြစ်သွားပြီဒီမိုကရေစီကကိုလူတယောက်ကိုကိုးကွယ်တာပေါ့ဘူးတစ်နှစ်တခုအချင်းခုနကကိုစော်မင်းပြောသွားသလိုကျွန်တော်တို့စနစ်ကြီးကိုပြောင်းလဲဖို့ကောင်စားစုကြီးကိုကောင်းဆောင်တင်ခဲ့တယ်ဆိုတာ။အော်နိုင်ငံတကာပြည်လာနိုင်ငံသားပြည်လာ။နိုင်ငံတကာတွေ့ကြုံရှိလာတယ်။အေးဒီမဆလာဦးနေဝင်တို့ဦးစိန်ဝင်တို့တော်တော်တားတယ်။အဲ့လားသူလာဦးချွင်တို့ပူကောင်းပါနိုင်ငံတကာနိုင်ငံတကာစံတို့အဲ့ဒီဆိုင်ကျွန်တော်တို့လိုချင်လို့သူ့တင်ခဲ့တာအခုပြကြည့်စား။ဘာဖြစ်သွားလဲ။ပြည်သူတို့ကအထီးကိုးွယ်တဲ့ဆင်ရောက်ပါပြီ။လူတရားကိုကိုးွယ်တယ်။ဒီဘက်မှာပြန်ကြည့်လိုက်။ကျွန်တော်တို့ကြံခိုင်ပြုံပြုံရင်းမှလည်းသူကိုးွယ်နေကြတော့မယ်။အလားအမျိုးသားရေးဆွရောက်တယ်ဒီဘက်ကလည်းအလားတူပဲ။အဲ့တော့ဘယ်အောင်သွားပြီးတိုးတက်တယ်ပြောမလဲ။ဒါကိုပေါက်ပြန်တယ်မပြောဘဲပါတီကိုပြောမလဲ။ဘဲပါတီကိုကျွန်တော်တို့ကသူတော်ကောင်းလို့ပြောရမယ
်။ကိုစော်မင်းရဲ့အမြင်လည်းသိကြပါရဲ့။ NDR 88လမ်းကြောင်းပေါ်မှာပဲရှိနေတော့မယ်လား။တွေ့ဖြစ်ရလို့ယူဆပါလား
။ပြောရရင်တော့နည်းနည်းတော့ဖြစ်တယ်ဗျ။အကြီးကကမရှိအဘိသာစုကြီးဖွဲ့ချုပ်ကတိုင်းကြီးကိုအုပ်ချုပ်တယ်။2008ဖွဲ့စည်းပုံအောက်မှာပေါ့နော်။ကျွန်တော်အနေနဲ့2008ဖွဲ့စည်းပုံအောက်ကိုဝင်ပြီးတော့ဒီတော့ဘဝဝင်ရင်းကိုကျွန်တော်အနေနဲ့မကတ်ွက်ခဲ့ဘူး။ဘာကြောင့်လဲဆိုတော့ဒ
ตรงเดียวเปล่าเลยไหนมาล่าสุดเจ้าหนุ่มจันเนี่ยทำไมไม่ยี่ก็เป็นนายมีรอสุยาพิลาเนี่ยเฉยมาอันนี้นี่เนี่ยลูกที่เนี่ยลูกที่กูมาลูกเขียวตัวมันยาวเจ้าก็เขียวยาทุกที่เนาะที่อายุได้เจ้าเนี่ยติดเนี่ยยี่มาเจ้าเนี่ยติดเนี่ยยี่กูอุลาบีลูกเดียวจริงๆเราอัตโนมัติเราเนาะสิทธะภาษาบีอายุได้เจ้าเนี่ยติดเนี่ยยี่บ่เนาะ จะในการนั้นอย่างนี้ดีกว่าที่อย่างนู้นที่เนี่ยพัฒนาดีรอดิลูชุดเดลูดองยูรูชาเนี่ยไหมนะไอ้ก็นั่นสิอาจารย์เลยมาตัวอันนี้จะก้าวที่จะสกัดเนี่ยยูรูชิโรชิโอโยคิโนดองซาตุจิโอสุสเอเกลูอาทิตย์เมื่อที่เดือนหน้าลูดองนี่นี่อะไรไอ้ที่ทำอยู่ที่เดียวไอ้ก็ที่พีเดลูปัจจุบันเมื่อ
ไอ้นี่ว่ารอพี่นี่เดือดรู้ไหมย้อมมาชิ้นนี้ยาวอยู่บ้างพี่ดารอันนี้สื่อปกติเนี่ยชอบอ่ะกูดีเสียเสียมิวส์เบลเลสเรื่องกิจสาวตัวจีมาเลยแต่กูไม่เอาเสียเสียมิวส์ก็ที่สุรุ่งก็เสียเสียมาทิ้งยาอุตส่าห์เงียจ่าเลยจังหวะก้าวหนึ่งกูดีก็ยินยอมมาเลยแต่ช่วงก็รอในไงปารีพ่อจ่าเลยแต่ช่วงก็สื่อมาพูดได้ยับเพื่อพูดจีมาชินีว่าเลยแล้วกูมุดีรู้กูจะมีนู้สุเลยปีป้ามาเว่ปีนั้นเนี่ยนี่ทารมชีดีว่าอันนี้สื
ထားဘလို့မြင်လဲဗျကိုစောမင်းကြီးဖြစ်ပြီးပ
ါကျွန်တော်1988ဒီဖြစ်လာတဲ့ကျောင်းသားအင်အားစုတွေပေါ့နော်ဟိုလူငယ်အင်အားစုတွေအဲ့ဒီအင်အားစုတွေကျွန်တော်ဖာသာဗလာလက်ထက်တို့လည်းရရယူကာလာအင်အားစုတွေနဲ့တိုင်းချင်းကြီးတယ်ကျွန်တော်တို့ညံ့တာတော့အမှန်ပဲဗျအကြောင်းလဲဆိုတော့ဒီကျွန်တော်တို့ကြီးလာတဲ့ဘဝဟာစံချိန်စံညုံးပြီးတဲ့ပညာရေးစနစ်ကိုသင်ရပြီးတော့ကျလာခဲ့တယ်ကျွန်တော်တို့အစိုးရရဲ့ရည်ရွယ်ချက်တွေကအားနည်းခဲ့တယ်လို့ကျွန်တော်တို့ကိုယ်တိုင်ကအားနည်းခဲ့တယ်အဲ့တော့ဟို2005လောက်မှာကျွန်တော်တကယ်အားလုံးကိုကျွန်တော်ပြောပြဘူးတယ်အကြာကြီးအများကြီးရှောက်ပြီးစာရေးဖတ်ကြမလို့ဘူးဘူကျော်အောင်စံဘာတွေလုပ်ခဲ့တယ်ဆိုတာကိုပြန်ကြည့်လို့ရှိရင်ငါတို့ဘာလုပ်တင်တယ်ဆိုတာကိုမင်းတို့ပြန်မြင်လိမ့်မယ်တကယ်ကျွန်တော်စိတ်ရှိမှအားနည်းတဲ့အချက်ကနိုင်ငံရေးကိုနိုင်ငံရေးပြည်ပတ်တာလုပ်ဖို့ဆိုတာတဲ့မပြမသားလုံးလားထွေးလားအယူဆတွေရှိကြတယ်။ပိဆက်သူတက်တက်တို့ဟာလားငါတို့ကအာရမမဲ့ဘူးလို့အာရမျိုးတွေအတွေးခေါ်တွေနဲ့လုံးတဲ့ခြာစပတ်လိုက်နေတဲ့ခါကျတော့မင်္ဂလာတော်အရှင်ဆိုတဲ့အာတာအရှင်ကိုအခုအချိန်ထိမှန်းမအောင်ရှက်တယ်လို့တို့ရွတ်တယ်လို့ပြောနေတယ်။အဲ့တော့သူကြီးကအဲ့ဒီမှာနိုင်ငံရေးပါတီကြီးရှိနေတာတော့လောလောဆယ်ပြည်သူပါတီရဲ့ဒီပေါ်တဲ့နှစ်ခုရဲ့ပေါ့နော်အဲ့တော့သူတို့တွေရဲ့အသာကနိုင်ငံကြီးကအသက်ရှိပါတီရဲ့နိုင်ငံကြီးကလောလောဆယ်နိုင်ငံကဟိုဥဆောင်နိုင်တဲ့အခြေအနေတော့မရောက်သေးဘူး။ဒါပေမဲ့တစ်ချိန်ချင်းမှာတော့သူတို့ဟာနိုင်ငံကိုဥဆောင်နိုင်တဲ့အခြေအနေကိုရောက်လာတယ်။အကြောင်းလဲဆိုတော့ခေတ်ကြီးပြောင်းတဲ့အချိန်မှာဒီအနောက်နိုင်ငံကိုထွက်လာခဲ့ရတယ်။ဒီရင်းမှာလည်းပွင့်လင်းလာတဲ့အခါမှာပညာရေးစနစ်ကိုတကုတ်တကယ်ကျိုးသားရတဲ့လူတွေရှိကြတယ်။အဲ့ဒီလူတွေတာဝန်ယူလာတဲ့အချိန်ရောက်လာခဲ့မယ်။နောက်ရှိတဲ့ရှိအတွက်ယူရှိတဲ့နိုင်ငံရေးအင်အားစုတွေကငါတို့လို့ပါဖြစ်တော့မယ်ဆိုတဲ့အသည့်ရောက်တဲ့အချိန်မှာအနာဂတ်မှာရှိတဲ့ရှိဟာတိုင်းပြည်ကိုဥဆောင်လာမယ့်အခြေအနေကိုရောက်လာမှာပါ။လောလောဆယ်ကတော့အားရတဲ့အခြေအနေမှာမရှိသေးပါဘူး
။အဲ့ဒီထဲမှာလည်းရှိတဲ့ရှိကနေပြီးဥဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တချို့ပါပါတယ်။ဒါကအနာဂတ်ဖြစ်လာမလား။ဒါမှမဟုတ် NLD မဟုတ်တဲ့တခြားအနာဂတ်နိုင်ငံကြီးလား။
အဒီကတော့ဟိုအဲဒီမှာလည်း88လူငယ်တွေပါပါဟိုတောက်တာလူငယ်ကြီးကြပါလေ။ဒါပေမဲ့ဘာကွာဝါလဲဆိုတော့ဒီဘက်ကျွန်တော်တို့မြန်မာမှာရှိတဲ့88ဒီရဲ့အနေထားကနိုင်ငံကြီးကဒွတ်ကော့ဘူးပိုလွတ်လပ်တယ်ဗျ။ပိုလွတ်လပ်တယ်။အဲ NLD ကိုရောက်သွားတဲ့လူငယ်တွေကတော့ဒီပါတီဖောင်ထဲမှာလောက်ရတဲ့အဒီမှာမှသူတယောက်ရဲ့အမိန့်ကိုနိုင်ငံပြီးတော့ဟိုဒုံးလုံးကလောက်ရတဲ့အဆင့်ဖြစ်သိမကွာတဲ့အလုပ်ကိုသူတို့လုပ်နေရတယ်ပေါ့နော်အဲ့တော့ get creative ပေါ့နိုင်ငံကိုဥဆောင်တဲ့အခါမှာဒီဘလို့စံနှုန်းနဲ့ပုံဖော်မလဲဆိုတာကတော့ဒီရဲ့ပြမ88တွေမှာ dream ကပုံများပါတယ်ပုံများပါတယ်နောက်တစ်ချက်ကဟိုကျွန်တော်ပြောပြနေတဲ့စကားပေါ့နော်အဲ့စကားကတော့အဓိကကဒေါက်တာသူကြီးလက်ထက်အခုအချိန်မှာစစ်တပ်ရှိနေသေးတယ်ဟုတ်ပြီဒေါက်တာသူကြီးလွန်သွားတဲ့အချိန်မှာပေါ့စစ်တပ်ကဖတ်တော်မလားလို့ပြန်စဉ်းစားကြည့်တော့
ကျွန်တော်နည်းမမြင်ဘူး။အော်ဘေးဆုံးထိတ်တိုက်တွေ့ရမယ်အချိန်မှာကျွန်တော်တို့ user ကျွန်တော်တို့နောက် user တွေနဲ့ထိတ်တိုက်တွေ့ရတော့မှာပဲဒီကံအဲ့လိုထိတ်တိုက်တွေ့ရမှာစစ်တပ်ရိုးတီးလေးစားလောက်တဲ့အတွေ့အုံရှိခဲ့တဲ့ရှိသရှိကကျောင်းသားလူငယ်ခေါင်းဆောင်ဟာအဲ့ဒီပါလောလောဆယ်မရှိပါဘူး။အမြင်ဆုံးရှိတယ်ဆိုရင်ကျိုးချိုအခုငင်သွားတဲ့ကိုတင်ဆန်းလို့လောက်အဲဒါကကျောင်းသားတမန်ကမှာတောင်းယူခဲ့တဲ့အမြင်ဆုံးလူတွေရှိကြပါတယ်။ဒါပေမဲ့အားရချင်းနဲ့ကြတော့မရှိပါဘူး
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုမိုးသီးကိုမေးချင်ပါတယ်ခင်ဗျာ။ကိုမိုးသီးဆုံးခုနကအစောပိုင်းကဖြေသွားတဲ့အခါမှာ88နဲ့ပတ်သက်လို့အမှတ်ရစရာဆိုရင်တညီတညွတ်တဲ့တစုတစည်းတဲ့လုပ်ခဲ့ကြတယ်ဆိုရင်အမှတ်ရအမှတ်ရစရာကိုပြန်ပြောခဲ့တာတွေ့ရပါတယ်။ပြောမယ်ဆိုရင်88လှုပ်ရှားမှုဆိုတာလေယူဆပေါင်းလုံးအင်အားစုပေါင်းလုံးအကုန်လုံးပါခဲ့တာပေါ့ဒါပေမဲ့အခုလိုပြောင်းလဲလာတဲ့အချိန်မှာပါတီတွေခွဲထောက်ကြတယ်သူ့ဟာလူသွားခဲ့ကြတယ်ဒါပေမဲ့လည်း88မျိုးဆက်ဆိုတဲ့အနေအထားနဲ့အားကောင်းမောက်တန်ဒီအပြောင်းလဲကာလမှာဖြစ်မလာတာဘာကြောင့်ပါလဲကုမသိရဲ့သုံးသပ်ချက်သိချင်ပါတယ
်သူတို့အားလုံးကအခက်အခဲတွေရင်ဆိုင်ရတယ်ကြီးပါတယ်နိုင်ငံရေးအနေအထားယူတာဟိုအားလုံးတစုတစည်းတညီရွတ်တဲ့ရပ်နိုင်တဲ့အနေအထားမဖြစ်လာအောင်ဖြစ်သွားတယ်လေအဲထောင်ကြတဲ့လူကြတဲ့တော်တဲ့ရောက်ပြီးရောက်တယ်ရောက်တဲ့ခါကျတော့ပြည်ပရောက်တဲ့လူတွေတယောက်တည်းဆိုတော့ကုန်းစုတွေ့တယ်ဟုတ်လားအဲဒါကတော့အချက်တွေ communication ပေါ့နော် communication နဲ့ဆက်လောက်ပြတ်သွားတယ်နောက်ပိုင်းကျတော့မှကျွန်တော်တို့ကပြန်ပြီး communicate လုပ်လို့ရလာတယ် communication အရာ internet media telephone ပို့ social media အခုအညတ်တက်ပုံပါတယ်ဘာဝင်တဲ့တို့ကျွန်တော်တို့ဖုန်းနဲ့ပြောနေပါတယ်ဒီမှာကျွန်တော်88ရာခုညာလဲခြေလုံးညညလာလိမ့်မယ်အဲဒီလိုနည်းနည်းအတူအချို့စစ်ချိုးအခုအကြောင်းတွေကလည်းအများညံ့နေတယ်။အဲဒီကာလမှာသူတို့ရဲ့ကုန်းဆောင်မှုကရောက်လာတယ်ခင်။အဲ့တော့အခုကိုပြောလို့ကုန်းဆောင်အောင်စမ်းစုကြည့်အောင်ပြောနေတယ်သူတို့ဒီရွံ့အောင်စမ်းစုကြည့်။ဒီတန်းကြီးဒီလိုဖြစ်လာကြောင်လက်မခံနိုင်ဘူး။သူတို့လက်ပိုက်ကြည့်လို့မပြန်ဘူး။သူ88ရဲ့အတူတူရတယ်ဘူးမှကြည့်တယ်။အခုအများကြီးပြီးခံတယ်ဒီ generation ကျွန်တော်အဲ့ဒီဘက်ပေါ့။ကျွန်တော်ချီးကျူးပါတယ်ကျွန်တော်ရဲဖို့။အဖြစ်လို့လဲဆိုတော့အတော်အောင်စမ်းစုကြည့်တက်လာတယ်သူအောက်မှာငါတို့တညီတညွတ်တက်လိုက်တယ်ဒီလိုတော့တပ်ပြီးတယ်ဟလာအဲသူနောက်မှာအကုန်လုံးကျွန်တော်တို့ဝိုင်းရပြီးခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဝိုင်းရပြီးပဲသူကဝိုင်းရခံပုံဘူးလေအဲ့ဒါကိုကျွန်တော်ရှင်းဆက်ချက်တွေကကျွန်တော်သိတယ်ကျွန်တော်အရင်ဆုံးသိတယ်အတိတော့ကျွန်တော်ကိုယ့်ဘက်ကိုပါတီထောင်ထားလိုက်ရတယ်သူစီသွားလက်တွဲဖို့သွားတယ်သူတို့စီဝင်ဖို့သွားတာအဝင်မခံဘူးအဲ့တော့သူတို့2015ကလည်းကျွန်တော်ကြိုပြောတယ်အေးအဝင်နေအဲ့တော့မသွားနဲ့မင်းတို့လက်ခံမှာအဲ့တော့မင်းတို့ကိုယ့်ဘက်ကိုဝင်ဖို့ပြင်းနေကိုယ့်ကိုယ်လေးဟလာဝိုင်းရနေလဲကိုယ့်နိုင်ငံရေးစင်မပြောက်စီတော့စင်မပြက်ပြီးတော့ဝိုင်းရတာ။အိုးအဲ့တော့သူတို့ဟိုကနောက်ဆုံး last minute မှာဟို decision ချလိုက်တယ်ဘောင်းဆန်းစုပြလက်မခံဘူးဆိုအကုန်လုံးကဘာလို့ရမှာမသိဖြစ်သွားတာပေါ့။အဲ့ဒါကလည်းကျွန်တော်တို့အတွက်အကြီးမားဆုံးဟိုကထိုးနှက်ခံရဖြစ်သွားတာ။ဖြစ်သွားတဲ့ခါကျတော့ဒီလူတွေကအထွေထွေရှိနေပြီ။တိုင်းပြည်တွေဆုံးလုပ်ခဲ့တယ်နှစ်နာခံခဲ့တယ်။သူတို့ကလွတ်တော်တွေမှာသွားပြီးဥပဒေပြမှုတွေလောက်ရတော့မယ့်အချိန်လောက်ရတော့မယ့်အချိန်ပဲဗျာ။ဟလာဒီအပေါင်းဆုံးဟိုလူဘဝမှာအဲအခွန်အားတွေအပြညာအားတွေပြည့်စုံကြည့်သူတို့အချင်းကြီးဖြစ်သွားတယ်အခုတော့ကိုကြီးတယောက်ပဲပါတီထောက်ပြီးထွက်လာတယ်အဲ့ဒါမြေကိုနိုင်လို့ကသွားတောက်ခံရမှာသွားအားပေးရမှာဘာဖြစ်လို့ကိုကြီးတို့ပါတီကိုအားပေးတယ်ဆိုတော့ပြည်ကြီးကျွန်တော်ကြားသေးတယ်ကျွန်တော်တို့ကတော့တောက်ခံတယ်အားပေးမှာဟဲ့လားကျွန်တော်ရှင်လေးလုံးနဲ့ကျွန်တော်မလုံးနိုင်လုံးနိုင်လေအားပေးရမယ်သွားတောက်ခံရမယ်တကူရဲ့အနာကကိုယ့်ရဲ့ပြောလင်းချက်တဲ့
ဒီနေရာမှာကျွန်တော်ကုမိုးသီးစုံကိုဒါဆိုရင်မေးချင်ပါတယ်ပြောရမယ်ဆိုရင် NLD ပါတီကလည်း88ထဲကနေထွက်လာတယ် NLD မျိုးနယ်အစစ်အစ်နေမှာဆိုလဲတပိတ်ခေါင်းဆောင်တွေကနေပြီးတော့မျိုးနယ်ခေါင်းဆောင်တွေတိုင်းခေါင်းဆောင်တွေဖြစ်လာတယ်သူတို့ဟာလည်း88အင်အားစုပါလို့ပြောနေတာရှိပါတယ်ကုမိုးသီးကရော NLD ပါတီနဲ့ပတ်သက်လို့88အင်အားစုအနေနဲ့လက်ခံပါလား
ချက်ချင်ပြလက်ခံဖို့တော်တော်ကြက်တယ်တို့လုံးတော့လုံးခက်ကြတယ်ခြေလေးလို့ဆောက်ဆန်းဆန်းတော့မှကျွန်တော်တို့ကဟိုသူတို့ပါတီဘက်ကိုရောက်သွားတယ်လေကျွန်တော်တို့ဒီဘက်ကကြောင်းသားတော့ကြောက်ဘူးမျိုးတိုင်းလိုရှာမှုပိုင်းမှာရပ်တည်နေကြရတယ်။ဒီလိုမှ88အတွင်းမှာပါလို့ပဲမြင် initiative role ပါလို့ကျွန်တော်ပြောစရာရှိ။ initiative ဥဆောင်စတင်ဥဆောင်လေကြရတဲ့အဲအခန်းကဏ္ဍသမိုင်းပြေသမိုင်းအချက်တွေပို့ဖို့ကပ်ပြောလို့ရတယ်။အဲ့တော့စဉ်းစားကြည့်နေပြအခုပြည်သူလူထုကတောင်းစားစုတည်မရှိတော့ဘူးဘာလို့ပြောလဲ။ခင်ဗျားတို့ကိုယ့်အဝယ်စဉ်းစားကြည့်ဖို့ပြည်88အင်အားစုတွေပဲသူတို့ပြောနေတာပဲတုံ့ပြန်တာပဲ။ကျွန်တော်တို့ဒီဘက်ထွက်လာကြတယ်။လက်ဆက်ထဲရောက်တော့ကျွန်တော်တို့88အသက်20အစိတ်ကလေးတွေကိုတို့တို့များကခေါင်းဆောင်မှုနဲ့တခြားနဲ့ကျွန်တော်မှမဟုတ်ဘူးအားလုံးဒီကိုပြည့်ခဲ့ကျွန်တော်တို့စပေါင်းကြည့်အထူးရင်းမှုတွေဥပဒေတွေပြည့်ပြည့်တွေ့ရင်းမှုတွေဆုံးကျွန်တော်တို့ရှာဝင်ကြတယ်။အင်းဒီခုနကမြို့နယ်ပါတဲ့ကျွန်တော်လေးစားတယ်သူတို့အခြေအနေလို့ကို contribution တွေအတက်ခံရတဲ့တဲ့ဝါပဲဒါပေမဲ့သူတို့က policy making မှာသူတို့မနေခဲ့အောင် policy making မှာ drawn sense ဖြစ်တာတုတ်ပဲ68တွေကကိုယ့်ကို policy လောက်လာကိုယ့်ကို debate democracy ကိုကျင့်သုံးလာတယ်အင်အားစုဒါကြောင့်သူတို့မှာ value ရှိတယ်သူတို့မှာ leadership ရှိတယ်ဆီ
ကျွန်တော်နောက်ဆုံးအာဇနာလေးတစ်ခုမေးချင်ပါတယ်အဓိကတော့88ရဲ့သဘောတဘာဝပေါ့နော်အဲ့တော့ကျွန်တော်နောက်ဆုံးကုဆောင်မင်းကိုအရင်မေးချင်ပါတယ်ခင်ဗျာ88ရဲ့စိတ်ကူးစိတ်တမ်းဖြစ်ချင်တဲ့ဟာမျိုးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘယ်လိုပုံဖော်ချင်တာလဲ
အဓိကတော့မြန်မာနိုင်ငံမှာကဒီတိုင်းရင်းသားတွေနဲ့စီပေါင်းဖွဲ့စည်းထားတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ဖြစ်စီချင်တဲ့ပုံစံကဒီမိုကရေစီရဲ့လူ့ခွင့်ရေးရဲ့စစ်မှန်တဲ့ဆဲလေရေပေါ့ကျွန်တော်အားအိုက်စနစ်ကိုကြောက်ချင်တယ်စီဝါကြီးကတော့သကလုံးကြည့်ကြပြောနေတာရှိစီပေါ်ရပါတော့။အခုတည်းကအစိုးရကတော့သူ့ရဲ့စီဝါကြီးစီးပြီးတော့ကြည့်ကြည့်ကြ။မပြောဘူး။ဟိုဒီကစီဝါကြီးရတာဆိုပြီးတော့လုံးချတာလည်းအများကြီးရှိတယ်။ဘယ်လိုလဲအချိန်ကြီးတော့ဟိုကမိုးကြီးပြောရတယ်လို့နိုင်ငံကြီးကိုလည်းအမေရိကလူကြီးချုပ်ပြီးတော့လုံးထားတယ်လို့စီဝါကြီးကိုလည်းစစ်တပ်ကလူကြီးအုပ်ပြီးတော့လုံးထားတယ်။အဲ့ဒီအနေထားကိုကျွန်တော်လုံးဆောင်နေတယ်အဲ့ဒီဇာတ်ကိုလွန်လန်တဲ့နိုင်ငံရေးပုံစံစီးပွားရေးပုံစံတစ်ခုကိုကျွန်တော်ဖြစ်စီခြင်းနဲ့ဆန္ဒကျွန်တော်မှရှိပါဘူး
။ဟုတ်ကဲ့ကုဇော်မီချေးစုပါကျွန်တော်ကိုမိုးသီးစုံနဲ့အဲ့နောက်ဆုံးမိကျင်ပါလေ88ကနေပြီးတော့မျှော်လင့်ခဲ့ကြတဲ့စိတ်ကူးစိတ်တမ်းတန်းကြီးကိုဘယ်လိုပုံဖော်ကြတာလဲကိုမိုးသီးစုံရဲ့အမြင်သိကြပါလိမ့်မယ်
။ဟုတ်ကျွန်တော်တို့တန်းကြီးကိုကြည့်ကြခံရတဲ့နိုင်ငံတော်ကြီးတရားဖြစ်ကျွန်တော်တိောက်ချင်တယ်အဲ့ဒီနိုင်ငံမှာနေချင်ရင်လူ့ကိုယ်ရေးဟာလာတန်းလူမျိုးရေးတရားမျှတရေးတဲ့အကုန်ရှိတဲ့နိုင်ငံတော်ကြီးကိုကျွန်တော်တို့တိောက်ချင်တယ်
အဲ့ဒါကျွန်တော်တို့ရဲ့အချီးမဆုံးအိမ်မက်ပဲအချီးမဆုံးမျှော်လင့်ချက်ပဲ
88လှုပ်ရှားမှုနဲ့ယနေ့နိုင်ငံရေးခြေနေသုံးသက်ချက်88မျှော်လင့်ချက်တွေနဲ့ပတ်သက်ပြီးတော့ကိုမိုးသီးစုံကုဆောင်မင်းတို့ရဲ့အမြင်တွေကိုကြားခဲ့ရတာဖြစ်ပါလိမ့်ခင်ဗျာကျွန်တော်သားညဦးပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါအာဖရိကတိုင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ပြင်းပြင်းထန်ထန်နဲ့ရဲရဲဝံ့ဝံ့ဆောင်ရွက်ဖို့လိုနေပြီလို့ AU အာဖရိကသမဂ္ဂကပြောကြားလိုက်ပါတယ်။အခုကမှအာဖရိကတလွားဒီရောဂါကူးစက်ခံရသူကတသန်းကျော်နေပါပြီ။ဒါပေမဲ့အာဖရိကတိုက်ကနိုင်ငံတချို့မှာဒီရောဂါကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုတွေမလုပ်ရတဲ့အတွက်ကူးစက်သူအရေအတွက်ဒီတဲ့ပိုးပြီးများနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးပါတယ်။American ပြည်အောင်စုမှာ COVID-19 ကြောင့်အလုပ်လက်မဲ့ဖြစ်နေတဲ့တန်းနေချီတဲ့ American တွေအတွက်စီးပွားရေးအထောက်အကူပံ့ပိုးပေးမှုဆိုင်ရာသမ္မတရဲ့အမိန့်ညွှန်ကြားချက်ကိုသမ္မတ Donald Trump ကစနေနေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ New Jersey ပြည်နယ် Bedminster ကသူ့ရဲ့ Golf Course မှာသတင်းစာရှင်းလင်းပွဲလုပ်ပြီးညွှန်ကြားချက်မှာပါတဲ့အချက်၄ချက်ကိုရှင်းပြခဲ့ပါတယ်။အရင်ကသတင်းတစ်ပတ်ကိုဒေါ်လာ600ပေးနေတဲ့အလုပ်လက်မဲ့ခံစား권ကိုအခုခါမှာသတင်းတစ်ပတ်ဒေါ်လာ400ဆက်ပေးမှာဖြစ်ပြီးကင်းနေရီက25ရာခိုင်နှုန်းကျခံမှာဖြစ်ပါတယ်။ဒေါ်လာ300အဝင်ငွေရှိတဲ့ American တွေကိုတော့အခွန်သက်သာခွင့်ပေးမှာဖြစ်ပါတယ်။နောက်ကျောင်းသားချင်းဝေတွေကိုပြန်ဆက်တာကိုလည်းဆိုင်းငံ့ပေးထားမှာပါ။တရုတ်နိုင်ငံမြောက်ပိုင်းက Inner Mongolia ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာမှာ Bubonic Plague လို့ခေါ်တဲ့ Plague ရောဂါနဲ့ဒေတာကန်တူပေးဆုံးခဲ့တဲ့နောက်တရုတ်အစိုးရကအဲ့ဒီဒေတာအတွက်နှစ်ရက်ကြာအသွာလာပိတ်ပင်လိုက်ပါတယ်။ဘိုင်ယန်နိုယာကျန်းမာရေးကော်မရှင်ရဲ့ထုတ်ပြန်ချက်ထဲမှာတော့ဒေသခံတဦးဟာရာဇဝတ်နှစ်နဲ့ချီချမ်းမြင့်နေပြီဖြစ်တဲ့ဒီရောဂါဖြစ်ပွားလာတဲ့အတွက်ကိုရင်းအင်ကအစိတ်ပိုင်းအများပြားပျက်စီးပြီးတောက်ကြံတွေကတည်ဆုံသွားတယ်လို့ဖော်ပြထားပါတယ်။ဒါဟာတရုတ်နိုင်ငံမြောက်ပိုင်းဒေသမှာဒီလအတွင်းဒုတိယမြောက်ဒီရောဂါဖြစ်ပွားသူထပ်တွေ့ခဲ့ရတာပါ။ဒီပလိရောဂါဟာကူးစက်မှုနှုံးမြင့်မာပြီးအသက်ပါဆုံးနေရှိတယ်လို့ WHO ကျန်းမာရေးအဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမိုကရေစီလှုပ်ရှားမှုဥဆောင်သူနှုတ်ကိုတညတာဖမ်းဆီးခဲ့တာမကျေနပ်တဲ့အတွက်လူပေါင်း1000လောက်ဆင်းနေနေကစူဝေးဆန္ဒပြပါတယ်။လူခွေရဲ့ရှင့်နဲ့တဦးနဲ့ចောင်းသားတဦးကိုစူပူအောင်လှုံ့ဆော်မှုနဲ့ရောကာယောဂါကာလလူမစုရအရေးပေါ်ကန့်သက်ချက်မိန်ချိုးဖောက်မှုတွေပါဆွဆွဲပြီးတောက်ကြံနေကဖမ်းဆီးခဲ့တာပါ။တင်းငွေနဲ့မနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းတိုင်းကိုကျမ်းမာကြပါစေ။ကျမချင်ရသက်ပါ။
This program has come to you from the Voice of America, Washington.